Welcome to the Voice of America in Burmese.
mingla ba shin 2019 khu ne december la 31 ye tinin ngwe ne mnak khin voa season 2 ko american pi ran su myo ro washington dc ga ni dai yai thau lwin ni ba bi 9 meter 32 40 ne 40 ko a pyin voa ye facebook sa myat na voa burmese news ga ni pi lo le na sin nai ma le shin ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူချိန်ညာပေးမှာပါအီရန်မှာဆန္ဒပြမှုတွေတိုးလာတဲ့ချိန်မှာပဲအမေရိကန်သမ္မတကအီရန်အစိုးရကိုရှုံချပစ်တင်လိုက်ပါတယ်ပါကစ္စတန်ကအာဖဂန်နစ္စတန်နဲ့နယ်စပ်တလျှောက်မှာခြံစည်းရိုးစပြီးခတ်တော်မှာပါနှစ်သိကိုကြုံမဲ့သူတွေလုံခြုံရေးအတွက်ကဘာတဝမ်းမြို့ကြီးတွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေကမှာတော့အရင်ဆုံးကဘာမှာပါနာမည်ကျော်တဲ့အမေရိကန်ရဲ့နယူးယောက်မြို့ကနှစ်သစ်ကူပွဲတော်အတွက်လုံခြုံရေးအခြေအနေပြင်ဆင်မှုဘယ်လိုရှိပါသလဲ
ဘလောက်ကြီးတင်းကျပ်သလဲဆိုတော့ခုနပြောလို့လမ်းတိုင်းမှာရဲတွေကစောင့်နေပြီးတော့မှလူတစ်ယောက်ချင်းစီရဲ့အဝင်ထွက်ကိုအကုန်လုံးလိုက်ကြည့်နေတာဘလောက်ကြီးကိုတင်းကျပ်တယ်လူတစ်ယောက်ကျွန်တော်တို
့ဒီတဲ့င်းနဲ့ကိုလည်းကြားကြရမှာပါရှင်တရင်ပတ်စင်တိုင်းကြားနေကြဦးအောင်ခင်ရဲ့မြန်မာရေးတုံတက်ချက်အီရန်အတုံးတွေတင်ပေးနေတဲ့ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူနှစ်သက်ကူတေးလက်ဆောင်တခြင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးဒီဇင်ဘာလ31ရက်တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်နေတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်
အီရန်နိုင်ငံမှာအစိုးရဆန့်ကျင်သူတွေရောထောက်ခံသူတွေပါဆန္ဒတွေပြနေကြချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အစိုးရကိုအပြစ်တင်ရှုံချလိုက်ပါတယ်။အီရန်အစိုးရကိုကန့်ကွက်တဲ့ဆန္ဒပြမှုတွေ၃ရက်ထဲရောက်လာပြီးတခြားမျိုးတွေကိုပါပြန့်နှံ့နေချိန်မှာပဲအစိုးရထောက်ခံသူတွေဟာတဟီရန်မျိုးတော်ရဲ့လမ်းမတွေပေါ်မှာထွက်ပြီးဆန္ဒပြလာကြတာဖြစ်ပါတယ်။စက်တင်ဘာလ19ရက်နေ့ကုလသမဂ္ဂထွေထွေညီလာခံကြီးမှာပြောကြားခဲ့တဲ့မင်းကွန်းတဲကတချို့ကိုထုတ်နှုတ်ပြီးသမ္မတဒေါ်နယ်ထရမ့်ကအမေရိကန်သမ္မတကအီရန်အစိုးရဟာသူ့ပြည်သူတွေကိုကာလကြာရှည်ဖိနှိပ်နေတယ်ဆိုပြီး Twitter ကနေထိုးနှက်ခဲ့တာဖြစ်ပါတယ်။အီရန်ကကောင်းမွန်တဲ့ပြည်သူတွေဟာအပြောင်းအလဲကိုလိုချင်နေတာတကမ္ဘာလုံးကနားလည်တယ်လို့သူတို့ဟာသူတို့ရဲ့ခေါင်းဆောင်တွေကိုအကြောက်လန့်ဆုံးဖြစ်နေကြောင်းရေးသားခဲ့တာဖြစ်ပါတယ်။ဖိနှိပ်တဲ့အာဏာရှင်တွေဟာမမြဲနိုင်ကြောင်းနဲ့အီရန်ပြည်သူတွေရွေးချယ်စရာရမယ့်နေ့ကိုရောက်လာတော့မှာဖြစ်ပြီးဒါကိုကမ္ဘာကစောင့်ကြည့်နေပါတယ်လို့ဆိုပါတယ်။တရားမဝင်စုဝေးမှုတွေအတွက်အီရန်အာဏာပိုင်တွေကစနေနေ့မှာထပ်မံတရိပ်ပေးနေကြမှာပဲအခုလိုစုဝေးဆန္ဒပြမှုတွေပေါ်ပေါက်လာတာဖြစ်ပါတယ်တဟီရန်တက်ကလုံမှာလာရောက်စုယုံတဲ့အစိုးရကန့်ကွက်ဆန္ဒပြသူအရေးအတွက်ကနည်းပေမဲ့သူတို့ရဲ့အခုလိုဆန္ဒပြမှုဟာထောင်နဲ့ချီတဲ့အစိုးရထောက်ခံသူတွေဆန္ဒပြတာတဲ့အီရန်ရဲ့အခြေအနေကိုပိုးပြီးသိသာစေတာဖြစ်ပါတယ
်ဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးပထမအဦးဆုံးလာတဲ့မှာပဲမြောက်ကိုရီးယားခေါင်းဆောင်တွေကိုသတင်းစကားပါဖို့အတွက်အမေရိကန်ပညာရှင်တဦးကိုမြောက်ကိုရီးယားဆေးလွှတ်ခဲ့ကြောင်းAP သတင်းကစနေနေ့မှာရေးပါတယ်။သမ္မတထရန့်ရဲ့သတင်းစကားထဲမှာသူအာဏာရလာပြီးပထမ၄လအတွင်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်မှုရောပယ်တင်တပ်ဒုံးကျည်စမ်းသပ်မှုတွေကိုပါမလုပ်ဘူးဆိုရင်ကျေးဇူးတင်မိမှာဖြစ်ကြောင်းမြောက်ကိုရီးယားအတွက်လည်းမျှော်လင့်ချက်ကောင်းနေရှိလာမှာဖြစ်တယ်လို့ဆိုပါတယ်။ AP သတင်းကဒီလိုရေးပေမဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေမလုပ်ခဲ့တာဟာပြန်လည်စစ်ဆန့်လိုတဲ့သဘောမဟုတ်ဘူးလို့မြောက်ကိုရီးယားအာဏာပိုင်တွေကပြောပြီးကောင်းဆောင်ခင်မြုံဦးအနေနဲ့သူစမ်းသပ်ခြင်းတဲ့အခါမှာအချိန်မရွေးအမိပေးနိုင်ကြောင်းပြောပါတယ်။သမ္မတထရန့်တက်လာပြီးအနာယူကာလပြီးဆုံးချိန်မှာမြောက်ကိုရီးယားကတာလပြစ်ဒုံးကျည်အစ်စ်တစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပြီးနောက်ပိုင်းတစ်နှစ်ပတ်လုံးတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်။ဒီတော့တွင်လုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားပေါ်တန်ခတ်အရေးယူထားတဲ့လောင်စာဆီမတင်ပို့ရေးဆိုတဲ့အချက်ကိုချိုးဖောက်ပြီးရုရှားစီတင်သင်္ဘောတွေကပြီးခဲ့တဲ့လအတွင်းပင်လယ်ပြင်မှာမြောက်ကိုရီးယားအတွက်လောင်စာဆီလွှဲပြောင်းပေးခဲ့ကြောင်းရိုက်တာသတင်းကရေးခဲ့တာနဲ့ပတ်သက်လို့ရုရှားကညှင်းဆိုထားသလိုတရုတ်ကလည်းမြောက်ကိုရီးယားကိုလောင်စာဆီလွှဲပေးတဲ့ကိစ္စသူတို့နဲ့မဆိုင်ကြောင်းညင်ထားပါတယ
်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံကြားကီလိုမီတာ2600ကျော်ရှည်လျားတဲ့နယ်စပ်ရဲ့62ရာခိုင်နှုန်းလောက်ကို2018အကုန်မှာလောက်မှာခြံစည်းရိုးအပြီးခတ်ဖို့အတွက်လှုပ်ဆောင်နေတယ်လို့ပါကစ္စတန်ဘက်ကပြောကြားလိုက်ပါတယ်။အခုလိုပါကစ္စတန်ဘက်ကလှုပ်ဆောင်မှုဟာစစ်သွေးကြွတွေကျူးကျော်ဝင်ရောက်နေတယ်လို့နှစ်ဖက်ဆွဆွဲမှုတွေကိုထိထိရောက်ရောက်ကင်တွယ်နိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ပါကစ္စတန်စစ်တပ်ကဦးစီးပြီးလှုပ်ဆောင်မဲ့ခြံစည်းရိုးကိုဒီနှစ်ဆန်းလောက်မှာစတင်တော့မှာဖြစ်ပြီး နေဆက်ဒေသကအကြမ်းဖက်သမားတွေဝင်ရောက်မှုအများဆုံးဖြစ်တဲ့ဆိုတဲ့ကီလိုမီတာ150လောက်ရှိတဲ့အပိုင်းကတော့ခြံစည်းဟိုးကာပြီးနေပါပြီ။ကိုးပေမြင့်နဲ့တန်ဆူးကျိုးနှစ်ထပ်စည်းဟိုးဟာတစ်ခုနဲ့တစ်ခု6ပေချပါတယ်။ပေ1200လောက်မြင့်နဲ့နှင်းဖုံးနဲ့တောင်းတွင်းနဲ့တောင်းထူးတတ်တဲ့နေရာတစ်လျှောက်မှာစည်းဟိုးကာမှာဖြစ်ပြီးဒီစီမံကိန်းဟာဒေါ်လာတန်950လောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။2018နှစ်ကုန်လောက်မှာအပီးလုပ်ဖို့မှန်းထားတယ်လို့ဗိုလ်ချုပ်အစစ်ကာဖိုးကပြောပါတယ်။2ကီလိုမီတာလောက်မှာကင်းရုံတင်ကိုထားပြီးအဆောင်ချထားဖို့ရည်ရွယ်တာမို့တောင်းနဲ့ချီတဲ့တပ်သားတွေကိုခေါ်ယူနေတယ်လို့လည်းပြောပါတယ်။အခုလိုနေကြာစီယိုခတ်တာကိုအာဖဂနစ္စတန်နိုင်ငံဘက်ကကန့်ကွက်ပါတယ်။အခုနေကြာဒေသဟာ1893ခုနှစ်ဗြိတိရှ်တွေရေးဆွဲခဲ့တဲ့နေဆက်ဖြစ်တာကတကြောင်စီယိုတစ်ဖက်တစ်ချက်နေထိုင်တဲ့မိသားစုတွေတကွဲတပြားစီဖြစ်ကုန်မှာဆိုတဲ့အချက်ကြောင့်ဒါတွေကြောင့်ကန့်ကွက်တာလို့ပြောပါတယ်။
ပြခဲ့တဲ့ဘုံတူးနေ့ကစိန့်ပီတာစဘတ်မြို့စူပါမားကတ်မှာလက်လုပ်ဘုံဖောက်ခွဲမှုအတွက်တန်တရာရှိသူတူအုပ်ကိုဖမ်းဆီးတာကြောင်းရုရှားနိုင်ငံက Interfax သတင်းဌာနကပြောလိုက်ပါတယ်တန်တရာအဖြစ်ခံရသူကိုရုရှားလုံခြုံရေးတပ်ဖွဲ့ FSB ကအထူးရှာဖွေစစ်ဆင်ရေးအတွင်ဖမ်းဆီးခဲ့တာဖြစ်ကြောင်းရေးထားပါတယ်ဖမ်းဆီးမိထားသူကိုရုရှားစုံစမ်းစစ်ဆေးရေးကော်မတီကိုလွှဲပြောင်းပေးအပ်သွားမှာဖြစ်ပြီးနောက်ထပ်စုံစမ်းစစ်ဆေးမှုတွေကိုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒီဇင်ဘာလ29ရက်ဗုဒ္ဓနေ့ကလက်လုပ်ဘုံဖောက်ခွဲမှုကြောင့်စိန့်ပီတာစဘတ်မြို့မှာလူ73ဦးတန်းရာရာသွားခဲ့ပါတယ်။အဲ့ဒီဖောက်ခွဲမှုဟာသူတို့လုပ်ရဖြစ်တယ်လို့ IS စစ်သွေးကြွတွေကကြေညာထားပါတယ်ခင်ဗျာ
။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာတဟွန်းကမြို့ကြီးတွေမှာလာမယ့်2018နှစ်တစ်ကိုကြိုဆိုဖို့အတွက်စုဝေးကြမယ်သူတွေရဲ့လုံခြုံမှုအတွက်အကျိုးညမှာတိမ့်နဲ့ချီတဲ့ရဲဝန်ထမ်းတွေစစ်ဖက်နဲ့လုံခြုံရေးဆိုင်ရာဝန်ထမ်းတွေကိုတာဝန်ချထားမှာဖြစ်ပါတယ်။ American ပြည်ထောင်စုနယူးယောက်က Times Square မှာနှစ်တစ်ကူးချိန်နှစ်ဆင်ကျင်းပတဲ့နှစ်ဟောင်းဘောလုံးကိုချပြီးနှစ်တစ်ကူးပြောင်းလာကိုစောင့်ကြည့်ဆင်နွှဲကြတဲ့ပရိသတ်ကနှစ်သန်းလောက်လာရောက်မယ်လို့ခန့်မှန်းထားတာမို့အဲ့ဒီနေရာတဝိုက်ကိုဝင်ရောက်မယ်သူတွေအတွက်စစ်ဆေးမှုကိုနှစ်ဆင့်လှုပ်ဆောင်မှာဖြစ်တယ်လို့လမ်းပိတ်ဆို့မှုတွေအထူးလေ့ကျင့်ထားတဲ့ခွေးတွေနဲ့လုံခြုံရေးကိုတင်းချက်ထားမှာဖြစ်ပြီးလက်ဖြောင့်တပ်သားတွေလည်းချထားမှာဖြစ်ကြောင်းနယူးယောက်မြို့တော်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။နီဗာဒါကကာစီနိုဝိုင်းတွေအပန်းဖြေစခန်းတွေနဲ့ဟိုတယ်တွေရှိရာနာမည်ကြီးလက်စ်ဖီကတ်စ်မှာတော့လာရောက်သူ3သိန်းကျော်မယ်လို့ခန့်မှန်းထားပြီးသူတို့အတွက်ရဲရရှိ1500ကျော်အပြင်ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တပ်သား3000ကပါလုံခြုံရေးတာဝန်ကိုယူကြမှာဖြစ်တယ်လို့ခေါင်မိုးတွေပါမှာလက်ဖြောင့်တပ်သားတွေအဆောင်ချပြီးအရေးပေါ်တပ်ဖွဲ့တွေကိုပါမနှိမ့်ကြတဲ့နှစ်ဆတိုးထားရှိပေးမှာဖြစ်ပါတယ်။တောင်အမေရိကတိုက်ဘရာဇီးကရီယိုဒီဂျေနေရိုမှာလုံခြုံရေးတပ်သား12000လောက်ချထားဖို့စီစဉ်ထားတာမို့ဒါဟာမနစ်ကလည်း20ရာခိုင်နှုန်းတိုးချထားတာဖြစ်ပါတယ်။လန်ဒန်မှာလည်းလုံခြုံရေးအတွက်ချင်းချောက်မှုတစုံတရာမရထားပေမဲ့မြောက်ရထားလမ်းတွေနဲ့လူများစုဝေးကြမယ့်နေရာတွေမှာလုံခြုံရေးအတွက်လက်နက်ကင်အရာရှိတွေနဲ့ရဲခွေးလိန်မာတွေအများပြားကိုချထားဖို့စီစဉ်ထားပါတယ်။ဂျာမနီကဘာလင်မြူနစ်ဟမ်ဘတ်နဲ့ကလုံးမြို့ကြီးတွေပါဝင်မြို့ကြီးအလုံးမှာနှစ်တစ်ကူးအကြိုညအတွက်လုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။အိန္ဒိယနိုင်ငံမှာတော့မွန်ဘိုင်းမြို့ကလူများလာရောက်စုဝေးမယ့်နေရာတွေမှာလုံခြုံရေးတပ်သား3000ကျော်ချထားမှာဖြစ်တယ်လို့မကြသေးခင်ကမှအကြမ်းဖက်တိုက်ခိုက်မှုတွေခံခဲ့ရတဲ့ဩစတြေးလျကလူများလာရောက်စုဝေးရနေရာတွေမှာလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုစန့်ကျင်ပြီးအရှိတရုတ်ပင်လယ်ပြင်မှာမြောက်ကိုရီးယားရေနံတင်သင်းမောဆမ်ဂျွန်တဲကိုတန့်စင်မိသားလောင်စာစီတွေလွှဲပြောင်းပေးခဲ့တဲ့ Lighthouse Winmore သင်းမောကသင်းမောသားတွေကိုတောင်ကိုရီးယားနိုင်ငံကဖမ်းဆီးစစ်ဆေးနေပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသားသင်းမောသား2ဦးလည်းပါဝင်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကိုကိုးကားပြီးနိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အဲ့ဒီမြန်မာနိုင်ငံသား2ဦးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုရှင်းရှင်းလင်းမသိရသေးပါဘူး။ဟောင်ကောင်ကျွန်းမှာမှတ်ပုံတင်ထားတဲ့ Lighthouse Winmoreသင်းမောပေါ်မှာမြန်မာသင်းမောသား2ဦးအပြင်ကျန်တဲ့23ဦးကတော့တရုတ်သင်းမောသားတွေဖြစ်ကြပါတယ်။ဒီဖြစ်ရစုံစမ်းစစ်ဆေးနေတာပြီးဆုံးမှပဲသင်းမောသားတွေကိုပြန်ပြီးထွက်ခွာဖို့ခွင့်ပြုမယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားပြီး CNN သတင်းတစ်ပုဒ်မှာရေးထားပါတယ်။ Lighthouse Winmore ရင်းနှီးတင်သင်မောဟာဟောင်ကောင်မှာမှတ်ပုံတင်လာတဲ့ဆိုပေမဲ့ထိုင်ဝမ်ကုမ္ပဏီဖြစ်တဲ့ Billion Banker အုပ်စုပိုင်သင်မောဖြစ်ပြီးအောက်တိုဘာ17ရက်နေ့တုန်းကတောင်ကိုရီးယားရဲ့ရေဆုစိတ်ကမ်းမှာစိုက်ကပ်ခဲ့မှုပါတယ်အဲဒီကမှာတဆင့်ဂျပန်နိုင်ငံမှာတန့်စင်လောင်စာစီတန်ချိန်14,000ကိုတင်ပြီးထိုင်ဝမ်နိုင်ငံကိုတွားရမယ်အစားအောက်တိုဘာ19ရက်နေ့ကနိုင်ငံတကာပိုင်ရင်းဒီပိုင်နဲ့ပင်လယ်ပြင်မှာမြောက်ကိုရီးယားသင်္ဘောပေါ်ကိုလောင်စာစီတန်ချိန်600လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။နျူကလ িয়ার စမ်းသပ်ချင်းချောက်မှုတွေကြောင့်မြောက်ကိုရီးယားနိုင်ငံကိုဗဲနိုင်ငံကမှဓာတ်စီပါဝင်တန့်စင်ပြီးသားလောင်စာစီတွေတင်ပို့တာမလုပ်ရဘူးလို့ကုလလုံခြုံရေးကောင်စီကတန်ခတ်အရေးယူထားတာပါ။အ
ီဝရတောင်အပါဝင်နီပွန်နိုင်ငံတွေကတောင်တန်းတွေမှာမတော်တဆဖြစ်ပွားမှုအန္တရာယ်ရောပါစေရတဲ့တောင်တက်သမားတဦးထဲတောင်တက်ဖို့အတွက်နီပေါ်အစိုးရကခွင့်မပြုတော့ပါဘူး။နှွေဦးနဲ့ဆောင်းဦးရာသီတိုင်းမှာနီပေါ်နိုင်ငံတွေကိုတောင်တက်ဖို့လာရောက်သူထောင်ပေါင်းများစွာရှိနေတတ်တာဖြစ်ပြီးရာသီဦးတို့အချင်းနေပေါ်မူတည်ပြီးတောင်တက်လေရှိကြတာပါ။ဟိမောနာတောင်နာပေါ်မှာတည်ရှိတဲ့နီပေါ်နိုင်ငံအတွက်တောင်တက်မှုဆံရဥပဒေကိုပြန်လည်သုံးသပ်ပြီးကြာသပတေးနေ့နှောင်းပိုင်းမှာနီပေါ်အစိုးရဝန်ကြီးများအဖွဲ့ကနေအတည်ပြုပေးလိုက်တာဖြစ်ပါတယ်။2018တောင်တက်ရာသီမတိုင်ခင်ဒီတမ်းမြက်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပြီးအရင်တုန်းကတကူတော်တောင်တက်သမားတွေတယောက်ခွင့်ရှိပေမဲ့တောင်တက်သမားတွေအသေးအပြောက်နေပါအောင်နဲ့သူတို့ရဲ့လုံခြုံစိတ်ချမှုအတွက်အခုလိုတားမြစ်လိုက်ပြီးဖြစ်ကြောင်းနီပွန်နိုင်ငံရင်ချင်းမှုခီးသွန်းတဲ့ပြည်တွင်းလေကြောင်းဆိုင်ရာဝန်ကြီးဌာနအတွင်းဝန်မဟေရှဝနီယူပါနီကစနေနေ့မှာပြောကြားလိုက်ပါတယ်။နီပွန်ကက်ဘိနက်ဝန်ကြီးများအဖွဲ့ရဲ့တားမြစ်ချက်ထဲမှာခြေနှစ်ဖက်စလုံးဖြတ်တောက်ထားသူတွေမျက်မြင်မြင်တွေကိုလည်းတောင်တက်ခွင့်ပိတ်ပင်ထားပါတယ်။2019ခုနှစ်ဧပြီလထဲမှာကျွမ်းကျင်တဲ့ဆွစ်ဇာလန်တောင်တက်သမားယူလီစတိုက်ခါအီဝရက်တောင်ထိပ်အနည်းကနက်စီတောင်ထိပ်ကိုတကူတဲ့တယောက်ခဲ့ပြီးချိန်မှာခြေချော်ကြပြီးတိတ်ဆုံးခဲ့ရတာမှာတကူတော့တောင်တက်ရတာကိုနှစ်သက်သူတွေကတော့အခုလိုတားမြစ်မှုအတွက်စိတ်ဆိုးဒေါသထွက်တာတွေရှိနေပါတယ်ပြီးခဲ့တဲ့နှစ်ထဲမှာအေဝရက်တောင်ထိပ်ကိုတောင်ဘက်ချမ်းကနေတက်ရောက်နိုင်ခဲ့သူပေါင်းက450လောက်ရှိပြီးနီပေါ်နိုင်ငံသား259ယောက်နဲ့နိုင်ငံခြားသားက190ပါဝင်ပါတယ်2019ခုနှစ်အတွင်းတဘာဝဘေးရန်တွေကြာမှုကိုကဘာတဝန်းဆိုးဆိုးဝါးဝါခံစားခဲ့ကြပါလေ။ဒါပေမဲ့ဒီနှစ်မှာတော့အရင်နှစ်တွေလောက်မဆိုးဝါးခဲ့ပါဘူး။အမေရိကန်ပြည်ထောင်စုအရှိချမ်းမှာမီးအကြီးကျယ်လောင်ကျွမ်းတဲ့အပြင်လေပြင်းမှုန်တိုင်းတွေတိုက်ခတ်တာရေကြီးတာတွေအပြင်မက္ကဆီကိုမှာတော့ငလျင်အကြီးကျယ်လောက်တာနဲ့ကရီဘီယံဒေသမှာဟာရီကိန်းမှုန်တိုင်းတွေဇက်တိုက်ဝင်းမွေလာလို့တဘာဝဘေးရန်တွေနဲ့ကြုံတွေ့ခဲ့ရပါတယ်။နှစ်စဉ်လိုလိုတစ်နှစ်ကိုတဘာဝဘေးအန္တရာယ်300ကျော်ကိုခံစားကြပေမဲ့ဒီနှစ်မှာတော့နိုဝင်ဘာလအထိကျုံရတဲ့တဘာဝဘေးအန္တရာယ်ကြာရောက်မှုဟာ250လောက်မရှိပါဘူး။တဘာဝဘေးအန္တရာယ်ကြောင့်တစ်နှစ်ကိုလူပေါင်း3000လောက်တေကျေးလေးရှိပြီးလူပေါင်း215တန်းလောက်ထိခိုက်မှုရှိတတ်ပါတယ်။ဒီနှစ်မှာတော့တဘာဝဘေးနံကြောင့်တေဆုံးသူဟာ6000လောက်ရှိပြီးတက်ရောက်ထိခိုက်မှုရှိသူကတော့85တန်းလောက်ရှိနေပါတယ
်။ဒီဇင်ဘာလ31ရက်တနင်္ဂနွေနေ့မနေ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါရှင်။သရရှင်များရှင်ဒီနေ့ဟာ2019ခုနှစ်ရဲ့နောက်ဆုံးနေ့ဖြစ်ပါတယ်။ဒါကြောင့်မလို့နယူးယောက်မြို့ရဲ့နှစ်သစ်ကူပွဲဆင်နွှဲကြမဲ့အချိန်မှာလုံခြုံရေးပိုင်းပြင်ဆင်မှုတွေဘလို့ရှိမလဲဆိုတာကိုပြောပြပေးပါမယ်။အခုဆိုရင်ကမ္ဘာတစ်လွှာနှစ်သစ်ကူကြိုဆိုပွဲတွေကျင်းပဖို့ပြင်ဆင်နေကြပါတယ်။နယူးယောက်မြို့ကလည်း Times Square မှာနှစ်စဉ်ကျင်းပနေကြနှစ်သစ်ကူကြိုဆိုပွဲကတော့အမေရိကန်မှသာမကကမ္ဘာပေါ်မှာပါအထင်ရှားဆုံးပွဲတစ်ခုဖြစ်ပါတယ်။အကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုတချို့နဲ့ကြုံထားရတဲ့နယူးယောက်မြို့ Times Square ရာနှစ်သစ်ကူကြိုဆိုပွဲအတွက်ဒီနှစ်မှာဘလို့တွေပြင်ဆင်နေကြပါသလဲ။လုံခြုံရေးပိုင်းအနေနဲ့ရောဘလောက်ထိများတင်းကျပ်ထားသလဲဆိုတာကိုစုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
နှစ်သစ်ကူကြိုဆိုတဲ့ပွဲတော်ကိုနယူးယောက်မြို့မှာ1909ခုနှစ်ကစတင်ပြီးအစဉ်လာမပြတ်နှစ်စဉ်ကျင်းပလာတာအခုဆိုရင်နှစ်ပေါင်း100ကျော်ရှိပါပြီ။နယူးယောက်ရဲ့နှစ်သစ်ကူပွဲမှာမရှိမဖြစ်ပါဝင်တဲ့အရာကတော့ Times Square မှာမျှော်စင်ပုံစံမျိုးတည်ဆောက်ထားပြီးသူ့အပေါ်ထိပ်မှာရောင်စုံမီးလုံပေါင်း3000ကျော်နဲ့ဖန်ပြားပေါင်း2000ကျော်တက်ဆင်ထားတဲ့ဖန်ဘောလုံးကြီးပဲဖြစ်ပါတယ်။1909ခုနှစ်ကနှစ်သစ်ကူကြိုဆိုပွဲစတင်ကျင်းပခြင်းကလေးကဒီဘောလုံးမျိုးရှိခဲ့ပေမဲ့အခုလောက်ကြီးပြီးတော့အခုလောက်တော့ခန်းခန်းနာနာမရှိခဲ့ပါဘူး။နှစ်ဟောင်းကုန်နှစ်သစ်ကူဖို့မိနစ်ပိုင်းအလိုချိန်ကြိုက်ပြီးအဲ့ဒီဘောလုံးကြီးအပေါ်ကနေလိမ့်ဆင်းလာတဲ့အချိန်ကိုတန်းနဲ့ချီတဲ့ပွဲလာပရိသတ်တွေဝိုင်းဝန်းအော်ဟစ်ရေးတွက်ပြီးနှစ်သစ်ကူပျော်ပျော်ရွှင်ရွှင်နဲ့ကြိုဆိုကြတာဟာနယူးယောက်ရဲ့အစဉ်လာဖြစ်ပါတယ်။ 2019ခုနှစ်အတွင်းနယူးယောက်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတချို့ဖြစ်ပွားခဲ့ပေမဲ့လည်းမကြာခင်မှာကျင်းပတော့မယ့်နယူးယောက် Times Square ကနှစ်သစ်ကူအကြိုပွဲတော်ကိုတော့အထိအခိုက်မခံပဲလူပေါင်းတန်းနဲ့ချီပါဝင်ဆင်နွှဲဖို့ပြင်ဆင်နေကြောင်းနယူးယောက်မှာနေထိုင်တဲ့မြန်မာနယ်ပွားတွေက VOE ကိုပြောပါတယ်။ကမ္ဘာကျော်နယူးယောက်နှစ်သစ်ကူအကြိုပွဲတော်အတွက်ပြင်ဆင်နေတာတွေကိုအဲ့တဲ့တွေကိုပြသရင်ကိုရိုင်းတွားရောက်ကြည့်ရှုခဲ့တဲ့ကိုကျော်စုကတော့သူတွေ့ခဲ့ရတဲ့မြင်ကွင်းကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့မနေ့တုန်းကမြို့ထဲမှာပွားခဲ့တဲ့တုန်းကတော့ကျွန်တော်တို့ United Nation ကမ္ဘာကုလသမဂ္ဂလည်းရောက်ခဲ့တယ်။နောက် New York မြို့လည်းကောင်းဒီ Times Square တို့ 58th Street တို့ Broadway တို့8အကုန်လုံးပေါ့နော်။တကယ် New Year Event တို့ Light Display ရှိတဲ့နေရာတွေပေါ့နော်။အကုန်လုံးရှောက်ကြည့်တယ်၊တပ်ပုံရိုက်တယ်ပေါ့နော်။နယူးယောက်အနေနဲ့ရောခါတိုင်းသူ့ရဲ့ traditional time ပေါ့နော်သူမချာနာပဲဘာမှအကျန်းဖက်သမားတွေကြောက်ဒီကျွန်တော်တို့နယူးယောက်ကပျော်ဖို့ပါဖို့သူ့ရဲ့ live goal ဆောင်ပေါ့နော်အဲ့လိုအခြေအနေမျိုးကအကျန်းဖက်သမားတွေကြောက်ဒီဆုတ်ယွတ်သွားမဲ့အခြေအနေမျိုးတော့လောကမရှိဘူ
းလက်ရှိနယူးယောက်မြို့အနှံ့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ခြားထားပြီးနှစ်သက်ကူပွဲကိုလာရောက်ဆင်နွှဲကြမဲ့ပြည်သူတွေအတွက်လည်းလုံးကြုံရေးသတိပေးမှုတွေကိုတက်ဆိုင်ရာကရုပ်တံသတင်းတွေကတဆင့်အဆက်မပြတ်ထုတ်ပြန်ကြေညာပေးနေတယ်လို့လဲနယူးယောက်မြို့မှာနေထိုင်တဲ့မြန်မာနယ်ပွားကိုမိုးချန်က VOE ကိုပြောပါတယ
်လမ်းတိုင်းလမ်းတန်းလမ်းတန်းမှာရေးအပြည့်ချထားပြီးတော့မှဒီအဝင်ထွက်တွေပေါ့နော်လမ်းတစ်ခုနဲ့တစ်ခုအဝင်ထွက်တွေသူတစ်ပြင်းလူအများစုံမဲ့ဒီ Times Square လို့နေရာမျိုးပေါ့နော်အဲ့မှာအားကြောတော့မီးလုံးနေနဲ့ဆင်ထားတဲ့ဘောလုံးကြီးကကျလာပြီးတော့မှနှစ်သစ်ကိုကျူဆိုတဲ့အခမ်းအနားဆိုတော့နှစ်တိုင်းကြည့်လိုက်လို့ရှိရင်တိမ့်နဲ့ချီတဲ့လူတွေအဲ့ဒီနေရာမှာသွားဆုံကြတယ်လေညတကောင်အထိပေါ့နော်သွားဆုံကြတယ်ဆိုတော့အခမ်းအနားကတော့အကြီးအကျယ်လုပ်ကြတာပေါ့လေတကယ်ဟိုအဆိုတော်တွေလည်းတချမ်းသာဆိုကြတယ်ဆိုတော့အဲ့လိုမျိုးနေရာမျိုးရောက်ဖို့အတွက်ကဘယ်လောက်ထိတင်းကျပ်သလဲဆိုတော့ခုနပြောလို့လမ်းတိုင်းမှာရဲတွေကစောင့်နေပြီးတော့မှလူတယောက်ချင်းစီရဲ့အဝင်ထွက်ကိုအကုန်လုံးလိုက်ကြည့်နေတာအဲ့လောက်ထိကိုတင်းကျပ်တယ
်ဒီနှစ်အတွက်နှစ်သစ်ကူးချိန်ရေးတွက်မဲ့ဖန်ပေါ်လုံးရဲ့ရည်မှန်းချက်ကတော့ငင်းချင်းရေးလက်ဆောင်ဖြစ်သတ်မှတ်ထားတာပါ2018ခုနှစ်မှာကြုံတွေ့ခဲ့ရတဲ့အမျက်ဒေါသတွေအခက်အခဲတွေကိုကြော်ဖြတ်ပြီး2018ခုနှစ်အတွက်ငြိမ်းချမ်းမှုတွေကိုစောင့်ကြည့်လာဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကိုမိုးချမ်းရဲ့အမြင်ကတော့
2017ကတော့ CY ရဲ့တော့တက်လာတယ်ပေါ့။အမေရိကန်မှာ CY တက်လာတော့ရှိတယ်။ငြိမ်းချမ်းရေးကတော့ရှိသလားဆိုတော့တော်တော်များများမှရှိပါတယ်။ဒါပေမဲ့အငင်းပွားမှုတွေလည်းအများကြီးရှိလို့ရင်ဖြစ်ရတာလည်းအများကြီးရှိတယ်။ဆန္ဒပြရတာလည်းအများကြီးရှိတယ်။အကြမ်းဖက်တာတွေလည်းဂျိုကြားဂျိုကြားရှိနေတယ်။2018မှာစီဝါရီကတော့ဒီထက်ပိုကောင်းလာဖို့အတွက်လူများတော့ညှော်လင့်နေကြတယ်။နယူးယောက်မြို့အတွက်က2018ကတော့လက်ရှိ2019ထက်လက်ရှိအနေအထားထက်ကိုပိုပြီးတော့ကောင်းမဲ့အနေအထားလို့တော့စီဝါရီကပိုပြီးကောင်းမဲ့အနေအထားလို့တော့ကျွန်တော်မြင်ပါတယ်
။ Waterford Irish Company ကနေဒီဖန်ပေါ်လုံးကိုစတင်ပြုလုပ်ခဲ့တာဖြစ်ပါတယ်။နှစ်စဉ်ချမှတ်ထားတဲ့ရည်မှန်းချက်အလိုက်ဒီပေါ်လုံးကိုပြောင်းလဲတည်ထွင်ပုံဖော်ကြောင်းကုမ္ပဏီတာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်အတွက်နယူးယောက်ကနှစ်သစ်ကူကြိုဆိုပွဲမှာလုံခြုံရေးနဲ့ဖျော်ဖြေရေးအသုံးစရိတ်အမေရိကန်ဒေါ်လာတသန်းကျော်ကုန်ကြကြောင်းခန့်မှန်းထားတာပါဒီနှစ် Times Square နှစ်သစ်ကူကြိုဆိုပွဲမှာကမ္ဘာလှည့်ခီးတဲ့တသန်းလောက်ပါဝင်ဆင်နွှဲဖို့ခန့်မှန်းထားပြီးအမေရိကန်ပြည်ထောင်စုအပါဝင်ကမ္ဘာတစ်လွှားကပရိသတ်ပေါင်း195သန်းလောက်ရုပ်မြင်သံကြားထုတ်လွှင့်မှုတွေကနေကြည့်ရှုမယ်လို့ခန့်မှန်းထားပါတယ်ရှင
်အမေရိကန်မြို့ပြည်နယ်နယူးအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနှစ်သစ်ကူပွဲကြိုဆိုကြပုံကို Matt Engine နိုင်ပြောပြသွားတာပါအခုမြန်မာအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်ရှင်ကမ္ဘာ့ဘဏ်နဲ့စီမံကိန်းဘဏ္ဍာရေးဝန်ကြီးဌာနတို့ပူးတွဲလေ့လာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကထုတ်ပြန်ခဲ့တဲ့မြန်မာဆင်းရဲမှုစစ်တမ်းအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့လူနေမှုအဆင့်အတန်းနဲ့ဆင်းရဲမှုအခြေအနေကိုကမ္ဘာ့ဘဏ်နဲ့စီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးဌာနကပူးတွဲလေ့လာဆန်းစစ်ပြီးလွန်ခဲ့တဲ့ဩဂုတ်လကစာရန်းတစ်စောင်ထုတ်ပြန်ထားပါတယ်။2004က2009မှာကောက်ယူတဲ့အင်အားစုအချက်အလက်စည်းရင်းကိုအခြေခံပြီးစစ်တမ်းထုတ်တာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကသုံးတဲ့နည်းနဲ့အစိုးရစီမံကိန်းဌာနသုံးတဲ့နည်းနှစ်ခုစလုံးကိုသုံးပြီးတိုင်းတာတဲ့အခါမှာစင်ရာဥယျကြဆင်းတာကိုတွေ့ရတယ်လို့ဆိုပါတယ်ဘဝရတရေးအတွက်လိုအပ်တဲ့အခြေခံလိုအပ်ချက်ချိုးတဲ့တာကိုစင်ရမှုအဖြစ်သတ်မှတ်ထားပါတယ်ကမ္ဘာပိုင်ရဲ့တွေ့ကိအင်းရဆိုရင်2005မှာစင်ရသူ45ရာခိုင်နှုန်းရှိရာကနေ10နှစ်ကြာတဲ့အခါ2015မှာ26ရာခိုင်နှုန်းအထိကြဆင်းလာပါတယ်အစိုးရသုံးတဲ့ကိန်းကဏ္ဍကတော့ကမ္ဘာပိုင်ရဲ့ပိုပြီးနေပါတယ်2005မှာဆင်းရဲသူ32ရာခိုင်နှုန်းရှိရာက 2015မှာ20ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့အစိုးရစီးရင်စရာမှာဖော်ပြပါတယ်။ဆင်းရဲသူဥယျာဉ်နေပါလာတာကိုစီးရင်စရာနှစ်ခုစလုံးမှာတွေ့နိုင်ပါတယ်။စားသုံးမှုဇိမ်းနဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြည့်ရင်နေထိုင်မှုအဆင့်အတန်းမြင့်မားလာတာကိုတွေ့နိုင်တယ်လို့ဆင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ
်။ဆင်းရဲမှုကိုတတ်မှတ်တဲ့အခါမှာဖူလုံမှုကိုလည်းတတ်မှတ်ဖို့လိုအပ်လာပါတယ်။ဘယ်လိုအခြေအနေကိုဖူလုံမှုလို့သတ်မှတ်ပြီးဘယ်လိုအခြေအနေကိုစင်းရဲမှုလို့သတ်မှတ်မယ်ဆိုတာကိုပထမအဦးဆုံးဆုံးဖြတ်ဖို့လိုပါတယ်ဖူလုံမှုဆိုတာလူတဦးရဲ့ကောင်းမွန်တဲ့ဘဝဒါမှမဟုတ်ရေရှည်တာယာမှုကိုဆိုလိုတာဖြစ်ပါတယ်ဖူလုံမှုကိုငွေကြေးနဲ့တိုင်းတာပါတယ်အိမ်အောင်စုစားသုံးမှုဇယိတ်နဲ့အိမ်အောင်စုဝင်ငွေအပေါ်မှာအခြေခံတဲ့အတွက်ဝင်ငွေကောင်းလေဖူလုံမှုအားကောင်းလေဖြစ်ပါတယ်ဖူလုံမှုအခြေအနေအနေဆုံးအဆင့်ကိုစင်းရဲမှုလို့သတ်မှတ်ပါတယ်ဘဝယက်တီရေးအတွက်အနေဆုံးလိုအပ်ချက်သာရှိတာကိုစင်းရဲမှုလို့သတ်မှတ်ပါတယ်ဒါကလည်းတနေရာနဲ့တနေရာတူတာမဟုတ်ပါဘူးရိတ်ခါရှာဖွေရေးကိုအဓိကထားရတဲ့နေရာရှိသလိုဂယုဆိုင်စရာမလိုတဲ့နေရာလည်းရှိပါတယ
်ရိတ်ခါဇယိတ်စွန့်အင်ဇယိတ်လမ်းဇယိတ်ပညာရေးနဲ့ကျန်းမာရေးဇယိတ်နဲ့ဥစ္စာပစ္စည်းပိုင်ဆိုင်မှုစတာတွေဟာဖူလုံမှုတဲမှာပါဝင်ပါတယ်ရိခာတွေမကပဲအခြေခံလိုအပ်ချက်ကိုဝေယူနိုင်တာကိုအနိုင်ဆုံးလူနေမှုအဆင့်လို့သတ်မှတ်ပါတယ်ဒီအနိုင်ဆုံးအဆင့်အောက်ကိုရောက်သွားရင်ဆင်းရဲမှုလို့ခေါ်ပါတယ်ဒါကြောင့်ဘဝရက်တည်းရဲ့အတွက်အနိုင်ဆုံးလိုအပ်ချက်သတ်မှတ်တဲ့ပုံမှာလိုက်ပြီးဆင်းရဲမှုတိမ့်တာချက်ကွဲလွဲတော့ပါတယ်ဒါပေမဲ့ကမ္ဘာပါနဲ့မြန်မာအစိုးရရဲ့တိမ့်တာချက်နှစ်ခုစလုံးမှာ2005က2015အထိ10နှစ်အတွင်းမှာဆင်းရဲမှု40ရာခိုင်နှုန်းကျဆင်းသွားတယ်လို့ဖော်ပြပါတယ်။မြို့နယ်လူဦးရေရဲ့လူနေမှုအဆင့်အတန်းမြင့်မားလာပါတယ်။ကျေးလက်လူနေမှုအဆင့်အတန်းလည်းအထိုက်အလျောက်တိုးတက်လာတယ်လို့စစ်တမ်းမှာဖော်ပြပါတယ
်။ဘယ်နည်းနဲ့တိုင်းမြန်မာပြည်မှာဆင်းရဲသားဦးရေကျဆင်းလာတာတွေ့ရတယ်လို့စစ်တမ်းမှာသုံးသပ်ထားပါတယ်။မြို့မှာရောကျေးလက်မှာရောဆင်းရဲမှုကျဆင်းလာတာဖြစ်ပါတယ်။ဆင်းရဲစဉ်ကအိမ်အောင်စုဝင်ငွေအများစုကိုရိတ်ခါအတွက်အသုံးပြုခဲ့ရပေမဲ့တဖြည်းဖြည်းနဲ့အခြားဈေးစကအတွက်ပါသုံးနိုင်လာပါတယ်ဥပမာ2010မှာမူလာတန်းတက်နိုင်တဲ့ကလေး88ရာခိုင်နှုန်းရှိခဲ့ရာက2015မှာ93ရာခိုင်နှုန်းအထိတိုးပွားလာပါတယ်အလေတန်းကျောင်းမှာလည်း53ကနေ55ရာခိုင်နှုန်းအထိတိုးပွားလာပါတယ်တီဗီနဲ့မော်တော်ဆိုင်ကယ်ပိုင်ဆိုင်သူဦးရေတိုးပွားလာပါတယ်ဘဝဖူလုံမှုအားကောင်းလာလေလေဥစ္စာပစ္စည်းပိုင်ဆိုင်သူများလေလေဖြစ်ပါတယ်။စားသုံးသူတွေရဲ့ဝယ်အားတိုးပွားလာပြီးဈေးကွက်တည်ငြိမ်လာတာကိုပြသတာဖြစ်တယ်လို့ဆိုပါတယ
်။လွန်ခဲ့တဲ့ဆယ်နှစ်ကျော်ကာလမှာလူတဦးစီရဲ့အသုံးစရိတ်တိုးပွားလာပါတယ်။ကျေးလက်မှာနှစ်စဉ်အသုံးစရိတ်၁ရာခိုင်နှုန်းတိုးလာပြီးမြို့မှာ၂ရာခိုင်နှုန်းတိုးပွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်တဲ့အတွက်ဆင်းရဲမှုကျဆင်းလာတယ်လို့ဆိုပါတယ်။ပြည်သူနဲ့အစိုးရဆက်သွယ်မှုကောင်းလာတာဟာလေဆင်းရဲမှုနေပါတဲ့အကြောင်းရင်းတရားဖြစ်ပါတယ်။ဝန်ဆောင်မှုလုံငါးမှာတိုးတက်နှုန်းအများဆုံးဖြစ်ပါတယ်။ကုန်ထုတ်လုပ်ရင်းနဲ့စောက်လုပ်ရေးကဏ္ဍတိုးတက်လာတာဟာမြို့နေဆင်းရဲသားဥယျာဉ်ကိုကျဆင်းစေပါတယ်။တယ်လီကွန်ကဏ္ဍဖွံ့ဖြိုးတိုးတက်လာတာဟာစီးပွားရေးလုပ်ငန်းတွေအတွက်ရောစားသုံးသူတွေအတွက်ပါအကျိုးရှိပါတယ်။စိုက်ပျိုးရေးမှာတိုးတက်မှုရှိပေမဲ့အခြားလုပ်ငန်းကဏ္ဍတွေကမမီသေးပါဘူး။အလားအလာရှိပေမဲ့မထုတ်လုပ်နိုင်သေးတဲ့စိုက်ပျိုးလေယာဉ်ဖြစ်နေပါတယ်။တိုင်းပြည်ရဲ့စိုက်ပျိုးမြေ55ရာခိုင်နှုန်းမှာစပါးစိုက်ပေမဲ့အာဆီယံဒေသမှာမြန်မာဟာဆန်းအထွက်အနည်းဆုံးဖြစ်နေပါတယ်။ဒါကြောင့်မို့လေသမားတွေဝင်ငွေနေတဲ့အတွက်ဆင်းရဲမှုနှုန်းကျဆင်းအောင်လုပ်နိုင်မှုအခက်အခဲရှိပါတယ်။လူဖွဲ့စည်းပြောင်းလဲလာတဲ့အပေါ်မှာအခြေခံပြီးအခြေခံလူအချက်ပြောင်းလဲလာပါတယ်။ဒါကြောင့်ဆင်းရဲမှုကိုတတ်မှတ်တဲ့နီလန်းလေပြောင်းလဲလာနိုင်ကြောင်းကမ္ဘာပါနဲ့စီမံကိန်းဝန်ကြီးဌာနပူးတွဲထုတ်ဝေတဲ့စင်းရဲမှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဒီကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
တို့ရရှိများရှင်ခုလိုကာလမျိုးမှာ လူအများအပြားဟာ New Year Resolutions ဆိုတဲ့နှစ်သစ်မှာစိတ်သစ်လူသစ်နဲ့ဖြစ်စေရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချလိရှိသလိုဒီဇင်ဘာလ30ရက်နေ့ညစ်တကောင်ထိစောက်ပြီးနှစ်သစ်ကိုကြိုဆိုတဲ့ပျော်ပွဲရှင်ပွဲတွေကိုလည်းဆင်နွှဲလိရှိကြပါတယ်။ဒါကြောင့်မို့လဲနှစ်သစ်ကိုကြိုဆိုတဲ့ပါတီပွဲတွေနဲ့လိုက်ဖက်တဲ့ ATM အသုံးတွေကိုတင်ပြပေးသွားပါမယ်။ပထမအဆုံးတင်ပြမယ် idiom အသုံးကတော့
big time
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက big big ကြီးမာတာ time time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါလေ။ idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါလေ။အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါလေ။George Crow ပေးတဲ့ဥပမာတော့
I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
ပြီးခဲ့တဲ့နှစ်ကနှစ်သက်ကူပါတီသွားတော့အပျော်ကြီးပြောလိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါအပြင်အထက်လွှတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အထည်ပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I really had a big time at the New Year's party I went to last year.The food was great, and I got to meet some big-time people like senators and other important people like that.
ဒုတိယပေးမယ့် idiom ကတော့
In the nick of time.
ဖြစ်ပါတယ်။စာလုံးပေါင်းက INNTHE the NICK nick OF of TIME time ဖြစ်ပါတယ်။အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပောက်ပါတယ်။ပါတီပွဲလွမလို့လက်မတင်လေးတွေမိလိုက်တဲ့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
Henry ရဲ့ပါတီအသွာကားဘင်းပောက်တယ်လေဒါပေမဲ့လို့တော်သေးပါရဲ့ဆယ်နှစ်ထိုးဖို့5မိနစ်အလိုနှစ်သက်ကိုရက်ခွက်မြောက်ပြီးကြိုဆိုဖို့အချိန်မီလက်မတင်လေးတွေရောက်သွားခဲ့တယ်လို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ We had a flat tire on our way to Henry's party, but we still got there in the nick of time, 5 minutes to 12, just in time to raise a glass and say hello to the new year.
ခုနောက်ဆုံးပေးမယ့် idiom ကတော့
The time of your life.
ဆိုတာပဲဖြစ်ပါလေ။ဒီနေရာမှာရွေးထုတ်ပြီးစာလုံးပေါင်းကိုပေါင်းပြလိုပါလေ TIME time နဲ့ LIFE life ဆိုတဲ့ဝဟာရကိုရွေးထုတ်ပါလေ The time of your life ကတော့ဘဝမှာကြုံတောင့်ကြုံခဲ့အပျော်ကြီးပျော်တဲ့အချိန်ပေါ့ရှင် George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It was New Year's Eve in 1941 but I still remember it like it was yesterday.I went to this party and had the time of my life because I met the beautiful girl I've been married to for 50 years.
1940ခုနှစ်သက်ကူမတိုင်မီတရက်လူပေါ့။မနေ့တနေ့ကဖြစ်တဲ့အတိုင်းလူပါပဲမှတ်မိပါသေးရဲ့။ကျွန်တော်ပါတီတစ်ခုကိုသွားတယ်။တသက်တာမှာအပျော်ဆုံးအချိန်ကိုဆင်နွှဲခဲ့တယ်။အကြောင်းကတော့မင်းမချောလေးတယောက်နဲ့ကျွန်တော်တွေ့ဆုံခဲ့လို့ပဲ။သူနဲ့အခုဆိုလက်ထပ်ခဲ့တာနှင်း90တောင်ရှိသွားပြီလေလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It was New Year's Eve in 1941 but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years.
တို့ရရှိများရှင်ဒီကနေ့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
Big time in the nick of time.The time of your life.
ဒီပဲဖြစ်ကြပါလေ။နောက်သတင်းပတ်မှာလည်းအခုလိုပဲ idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါ။မင်္ဂလာနှစ်သစ်ကူးပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရရှင်အခုဒုတိယပိုင်းပြန်လည်ထုတ်လွှင့်ပေးမှာကတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်ဖြစ်ပါတယ်မအေးတနာကျော်စီစဉ်ဆွေးနွေးထားတာကိုနှာစင်ကြရအောင်ပါရှင်
မင်္ဂလာပါရှင်တိုက်ရိုက်လေးလိုင်းစနေညအစီအစဉ်ကနေကြိုဆိုပါရစေဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီနှစ်သစ်ဆုံးဖြတ်ချက်ဆိုတဲ့ဒီကိုပိုင်ဆုံးဖြတ်ချက်လေးတွေနှစ်သစ်အတွက်ဘာတွေကိုထားထားမလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဒါနဲ့ရှားဖောင်ရင်မနေ့ဖြန်ဆိုရင်ဒီ2019ရဲ့နှစ်ကုန်ရောက်ပြီเนาะမအားလို့နောက်ဆုံး2019အတွက်ဟိုအတန်လွှင့်ရတဲ့ညလည်းဖြစ်တော့မယ်
ဟုတ်ပါတယ်မဟိုနှစ်ကုန်တာကတော့တအားအမြန်တယ်လို့ပြောရမယ်အထူးသဖြင့်ဒီ2019ခုနှစ်မှာပေါ့နော်ဆိုတော့ရှားပောင်ရဲ့ဒီ New Year Resolution ကတော့တထွေထူးထူးတော့မရှိပါဘူးလူတယောက်အတွက်ကကိုလှုပ်ချင်တဲ့အရာတွေကိုဖြစ်ချင်တဲ့အရာတွေလုပ်နိုင်ဖို့ဆိုတာကကျန်းမာပျော်ရွှင်ဖို့လိုတယ်လေဆိုတော့အဓိကကတော့ရှားပောင်ဒီ2018မှာလဲကျန်းမာအောင်နေမယ်ပြီးတော့ကိုချစ်ခင်တဲ့သူတွေကျန်းမာပျော်ရွှင်ပြီးတော့စိတ်အေးချမ်းသာစွာနဲ့ဟိုပူပင်ကိကင်းပေါ့နော်နေနိုင်အောင်ပေါ့နော်အဲ့ဒါကိုမြင်စေချင်တယ်အဲ့ဒါပါပဲ
ဆိုတော့အမရောကျမအောင်နေမယ်ဆိုတော့ဒီရှားဖောင်ဘလို့နေမှာလဲဘလို့စဉ်းစားထားတာရှိလား
ဟုတ်တယ်အဓိကကတော့ရှားဖောင်ကတော့ပုံမှန်ကတော့လက်ချင်ခန့်လောက်တာပေါ့နော်ဆိုတော့လက်ချင်ခန့်ကိုပဲပုံမှန်လောက်သွားမယ်ပြီးတော့စိတ်ပျော်ရွှင်အောင်လဲနေမယ်ဒါပါပဲ
โอเคအမကတော့စဉ်းစားထားတာတော့မိသားစုအတွက်ပါဒီသားလေးတယောက်အိမ်မှာသားလေးရှိရလေခုနှစ်ဆိုတော့သူ့အမကဒီအမေဒီမြမအမေပြီးပြီးတတ်တာဟိုအောင်မလုပ်နဲ့ဒီအောင်မလုပ်နဲ့အမြဲတမ်းလိုက်ပြောနေရတဲ့ချိန်လုံးမျက်စိတောက်တောက်ကြည့်ပြီးတော့ဒီမှာကျတော့ကလေးတွေသူတို့လွတ်လွတ်ခွင့်ပေးရလေကိုပိုင်ဆုံးဖြတ်ချက်လေးတွေချတယ်သူတို့ဒါလုံးတင်လာမလုံးတင်ဘူးလားသူတို့လည်းတခြားသူတို့ဘာသူတို့တည်သွားအောင်မအဲ့လိုလေးနည်းနည်းသူ့ကိုပို့ပြီးတော့လွတ်လွတ်ခွင့်ပေးပြီးတော့သူ့အုံနောက်နဲ့သူပို့ပြီးတော့စဉ်းစားနိုင်အောင်လို့ဟိုဘေးနားကနေပြီးတော့အနေမဖြစ်လောက်အောင်စောင့်ကြည့်တာမျိုးပေါ့နော်လိုက်လိုက်ပြီးတော့ပါနေတာမဟုတ်ဘူးနဲ့အဲ့လိုမျိုးအတက်နိုင်ဆုံးနေမယ်လို့တော့စိတ်ကူးထားရတယ်ဆိုတော့ဒီနေ့ညမတို့ဒီအကြောင်းဆွေးနွေးကြမယ်ဆိုတော့ဒီသောရရှင်ကြီးရဲ့အမြင်တွေရောမတို့ဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရဲ့အမြင်တွေရောကြည့်ရအောင်ပါဆိုတော့ကျမဒီနေ့ညဒီအခုပြောသွားသလိုပဲဆွေးနွေးမယ့်အကြောင်းအရာကတော့နှစ်သက်ရည်မှန်းချက်ဆိုပြီးတော့လူတိုင်းဟိုဒီအလွှာတီးတီးကလူတိုင်းကိုစီမှာကိုတိုင်းဟိုလုံနိုင်တဲ့နှစ်သက်ရည်မှန်းချက်လေးတွေထားတဲ့နေဆိုတဲ့အကြောင်းကိုဆွေးနွေးကြမှာပါဒီနှစ်သက်အတွက်ဆုံးဖြတ်ချက်ဆိုတာကတော့ဟိုဒီကမ္ဘာပေါ်မှာအခုမှဖြစ်ပေါ်လာတဲ့အလေးထားမဟုတ်ပါဘူးလွန်ခဲ့တဲ့နှစ်ပေါင်း4000လောက်ထဲကဘာဘီလွန်ဒေတာမှာစခဲ့ပြီးတော့အနောက်တိုင်းမှာတော့ကြည်ကြည်ပြင်းပြင်းကိုသူတို့နှစ်သက်ရောက်ပြီဆိုရင်လူတိုင်းက New Year Resolution ဆိုတာရှိပါတယ်ဟိုနှစ်သက်အတွက်ရည်မှန်းချက်ပေါ့နော်အာရှနိုင်ငံတွေမှာလည်းတော်တော်လေးကိုအဲ့ဒီအကြောင်းအရာတွေကလှုပ်လာကြတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဆိုရင်အခုတော်တော်နှစ်ပိုင်းနေမှာဒီ Facebook ပေါ်မှာဒီကိုကတော့ဒီ New Year အတွက်ဒီနှစ်သက်အတွက် Resolution ဘယ်လိုဆုံးဖြတ်ချက်လေးချထားလဲဘာလေးလုပ်မလဲဆိုတာရေးထားကြတာတွေ့ရတယ်ဆိုတော့ဒီအကြောင်းကိုဆွေးနွေးဖို့ကျွန်မဖိတ်ခေါ်ထားတဲ့လူတွေရှိပါတယ်ပထမဦးဆုံးကိုလှဖုံးမြင့်သူက American ပြည်သူ့မှာအခြေစိုက်တဲ့ American ASEAN စီးပွားရေးကောင်စီက Travel Manager ဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြန်မာနိုင်ငံကနေပြီးတော့ဖိတ်ခေါ်ထားတာကိုကောင်းငိမ့်ဆိုပါသူကလောလောဆယ်မန္တလေးကိုခရီးထွက်နေလို့မန္တလေးကနေဝင်ပြီးတော့ဒီတိုင်းရဲ့လေလိုက်မှာပါဝင်မှာဖြစ်ပါတယ်သူကတော့ Kudos to Youth Professional Development Academy ဆိုတဲ့ဒီသင်တန်းကျောင်းကိုစတင်တည်ထောင်သူလည်းဖြစ်တယ်အဲ့ဒီမှာဥဆောင်ညွှန်ကြားရေးမှုလည်းဖြစ်ပါတယ်စီးပွားရေးကုမ္ပဏီကြီးတွေမှာဒီဝန်ထမ်းတွေကိုရေးချင်းမြင့်သင်တန်းတွေကိုပို့ချပေးနေတဲ့သူပါနောက်တစ်ယောက်ကတော့ရန်ကုန် Youth Network ကဒီမတ်တင်စာရှင်လက်ယူကိုကျွန်မလေလိုက်မှာဖိတ်ခေါ်ထားပါတယ်အားလုံးလည်းလေလိုက်မှာရောက်နေကြပါတယ်အားလုံးမင်္ဂလာပါရှင်
မင်္ဂလာပါ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါကျမအရင်ဦးဆုံးကိုကောင်းငိမ့်ဆိုကျမကိုဒီ New Year Resolution နဲ့ပတ်သက်လို့မြန်မာဟိုယဉ်ကျေးမှုတွေမှာဘလောက်ဒီလူငယ်တွေကြောင့်မှာဘလောက်ပြတ်နှက်မှုရှိမရှိဆိုတာလေးကျမကိုနည်းနည်းလေးသုံးသပ်ပေးပါရှင
်ဟုတ်ကဲ့အားလုံးမင်္ဂလာပါခင်ဗျာကျွန်တော်အမြင်ကတော့ပေါ့နော် New Year Resolution ဆိုတာလေးကိုကျွန်တော်ငယ်ငယ်လေးတုန်းကတော့ဟိုပြောတဲ့အချိန်ကြာဘူးပါတယ်တိုးတိုးလည်းပဲအများသိလာတဲ့ popular ဖြစ်လာတာကတော့ဟို Facebook ပေါ်လာတဲ့အချိန်မှာပေါ့နော်လုံးရတဲ့3 4 5နှစ်မှာ New Year Resolution လေးဆိုတာကိုကျွန်တော်ရဲ့အဲ့ဒီအတိုင်းဝိုင်းနေမှာရေးကြတာတွေ့ရပါတယ်ကျွန်တော်ကိုယ်တိုင်ကတော့အဲ့ဒီလိုကျွန်တော် Resolution ရလို့ပြည့်တယ်မရေးဖြစ်ခဲ့တော့လည်းပဲအဲဟိုကိုယ့်ဘာသာကိုတော့ဟို target လေးတွေပေါ့နော်ဟိုရည်မှန်းချက်လေးတွေတောင်းတပြီးတော့လှုပ်လေးလှုပ်ထားတော့ကျွန်တော်မှရှိပါတယ်ခင်ဗျအဲ့တော့အနည်းဆုံးတော့ ဟိုကျွန်တော်အမြင်တော့၃-၄နှစ်တော့ရှိပြီလို့ကျွန်တော်ယူဆပါတယ်ဆိုမြတ်တာပေါ်ပူလာဖြစ်လာတာကိုပြောချင်တာပါနော
်ဟုတ်ကဲ့ပါမတင်စာရှင်လဲရည်အနေနဲ့မတင်စာရှင်လဲရည်ထိတွေ့နေတဲ့အတိုင်းဝိုင်းကြားထဲမှာပေါ့နော်မြန်မာဆိုလဲမြန်မာနှစ်တစ်ခုအခုဒီနိုင်ငံတကာကတုံးနေတဲ့ဒီအင်္ဂလိပ်ပြည်ကလေးမှာလဲနှစ်တစ်ခုရောက်တော့မဲ့အချိန်မှာအဲလူငယ်တွေကြားမှာဒါမှမဟုတ်လဲလူကြီးတွေကြားမှာပဲဒီ New Year Resolution ဒီအင်္ဂလိပ်လိုမပြောရင်တော့မှဟေးနှစ်တစ်အတွက်ဟေးငါတော့စိတ်တစ်ကိုတည်းနဲ့ဗါလေးလုံမယ်ဆိုတာပြောတာမျိုးကြားဘူးပါလားရှင့
်မြန်မာနိုင်ငံမှာဆိုရင်တော့ဒီနှစ်ပစ်ကတတော်တော့များတယ်ပေါ့နော်ဘာဖြစ်လို့ဆိုမြန်မာနိုင်ငံမှာကတိုင်းရင်းသားမျိုးနွယ်စုရဲ့နှစ်တကူတွေလည်းရှိကြတယ်ပေါ့ဆိုရင်ဒါအင်္ဂလိပ်ကလန်ဒါနဲ့ပြကြတယ်နဲ့တော့နှစ်တကူတော့မယ်နောက်ဧပြီလဆိုရင်တော့တစ်ပြန်ပေါ့တစ်ပြန်ပါဆိုလည်းမြန်မာနှစ်တကူအနေနဲ့ပေါ့ဒါအဲ့လိုနှစ်တကူတွေမှာ New Year Resolution ဆိုပြီးတော့အင်္ဂလိပ်လိုဆိုပြောကြတယ်နှစ်တကူတိတ်ချမ်းပေါ့နှစ်တကူဘာလုပ်ကြမယ်ဆိုရင်ဟာအဲ့လိုမျိုးအလေးထားမြန်မာနိုင်ငံမှာတော့ဒါအဲ့ဒီတော့တင်တင်ကျဲတော့လက်ရှိအချိန်လေးဖြစ်လို့မရှိနေသေးဘူးလို့ကျွန်တော်ပြောလို့ရရရှိအဲ့လိုမျိုးတိတိပပနဲ့ဟိုစင်းစရာနဲ့တခြားလေးကိုပလန်ချပြီးလုံဆောင်တဲ့အလေးထားမြန်မာနိုင်ငံမှာမတင်သေးသေးဘူးအာရှိရလူတွေကလည်းညီမချက်ကြည့်ပြီးတော့ဒီပလန်ချဖို့လိုတဲ့အစီအစဉ်တစားနဲ့တောင်းရမှသာလေအောင်မြင်မယ်ဆိုတော့ကိုသိရှိပြီးတော့လေ့လာထားတဲ့အလူတွေကကိုယ့်အစီအစဉ်နဲ့ကိုယ်ပေါ့နော်လိုချင်တဲ့ပန်းနိုင်ကိုရောက်အောင်ဆိုဒီပလန်၅နှစ်စာ၃နှစ်စာ၁၀နှစ်စာမျိုးကပလန်တာဆိုတာ၁နှစ်စာ၁နှစ်စာမှာဆိုတာတစ်ခုအတိတ်နဲ့တစ်ခုဒီမဲ့နှစ်တစ်ခုပုံဖြတ်ချက်စာမျိုးကစနစ်တကျပြီးတော့ပေါ်ပေါက်နေတာမျိုးတော့မရှိဘူး။ဒါပေမဲ့တို့ရင်ကျင်းမှုအရပြောမယ်ဆိုရင်ဒီမြန်မာနှစ်တစ်ခုနောက်ဆုံးရက်ဆိုရင်တို့တော့ဒါတိုင်လုံးကိုအင်းကြီးရှင်းကြရတယ်ပေါ့နော်။ဒါကလည်းတော့ရင်ကျင်းမှုအရပြောမယ်ဆိုရင်အင်းကြီးကိုအဲတော့ကိုအင်းကိုရပို့ပြီးတော့ရှင်းရှင်းနှစ်တစ်ခုဖြတ်တန်းသွားတယ်။အဲတက်မှကြပါသည်ဆန္ဒကြပါသည်ရှင်းရှင်းတို့ဖြစ်အောင်ကြရပါတော့ဆိုတော့ဒါလေးကလည်းတို့ဖြစ်ပြီးခြင်းတဲ့ဟာလေးတွေကိုဒါတို့ကိုတို့ပြန်ပြီးဖြစ်ပြင်သွားရမယ်ချိန်မအောင်နေထိုင်မယ်ပုံပြီးဖြစ်ပြင်နေထိုင်သွားရမယ်ဆိုတော့အလေးထားလေးရတော့ရှိရပါတော့ဒါကိုတော့ပုံပြီးအပင်းနှစ်ပြင်ပြီးတော့စနစ်တကျနဲ့ကွန်ဇူမန့်တက်နဲ့ကိုက်ညီတဲ့အဲ့ဒီခံလေးဟိုစိုးရိမ်ခံလေးဖြစ်လာအောင်ဆိုတော့အ
ဘိတိုက်ကုန်ပေါ်လိုသေးရလို့မြင်ပါတယ်ဟုတ်ကဲ့ပါရှင်အဲ့ဒီဆုံးဖြတ်ချက်တွေကိုလည်းတကယ်ကိုကတနေ့နောက်တစ်နှစ်ကုန်သွားတဲ့ခါဒါမှမဟုတ်လေကိုပေါ့ကိုဟိုဆုံးဖြတ်ချက်ခြားတာ3လဆိုလဲ3လပေါ့လေအချိန်တိုင်းတာတစ်ခုထိရောက်လာတဲ့ခါမှာကိုပြေးမီအောင်လှုပ်ဖြစ်လာဆိုတာပြန်သုံးသက်ဖို့အလေးကျင်လဲလို့မယ်ထင်ပါတယ်နော်ကျွန်မအခုကိုလှဖုံးမြင့်ကိုခေါ်ချင်ပါတယ်ဒီမြန်မာနိုင်ငံကနေပြီးတော့ဒီအမေရိကန်ပြည်အောင်စုမှာပညာတော်ဆင်စုနဲ့ဟိုရောက်လာတဲ့ကိုလှဖုံးမြင့်ကသူ့ဘာသူဒီအမေရိကန်ပြည်အောင်စုကိုရောက်လာဖို့လေကိုပါကိုစ조사ခဲ့ရတဲ့သူမလို့သူကရည်မှန်းချက်ကြီးသူတယောက်လို့ကျမတစ်ဖက်သက်ပဲဟိုကောက်ချက်ချမိပါတယ်အဲဒါမလို့လေသူ့ကိုမေးချင်တာပါကိုလှဖုံးမြင့်စီမှာအဲ့လိုမျိုး New Year Resolution လို့မျိုးပေါ့နော် New Year မဟုတ်ရင်တော့မှကိုပါကိုစုံဖြတ်ချက်အဲ့လိုမျိုးတစ်ခုခုတစုံတရာချထားပြီးတော့မှအဲ့ရည်မှန်းချက်ကိုပြည့်မြအောင်လုပ်မယ်ဟိုအချိန်တိုင်းတာတစ်ခုထိရောက်လာတဲ့အခါမှာဒီရည်မှန်းချက်ကိုပါကိုဘယ်လောက်ပြည့်သွားပြီလဲဒီကြားထဲမှာပြန်ပြီးတော့တုံးသက်ပြီးတော့မှငါရှိကိုဘာဆက်လုပ်ရမလဲအဲ့လိုမျိုးလုပ်ခဲ့ရတဲ့တာကလေးရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်စပြီးပြောမယ်ဆိုရင်တော့ဗျာဒီ New Year Resolution ပေါ့နော်နှစ်ကုန်ရင်လုပ်ဖို့ဇီမှန်းတယ်ဆိုရဲကိစ္စကြီးတော့ခင်ဗျာမှာကျွန်တော်ငွေရင်းတစ်ယောက်ပြောတဲ့ဟိုရင်သူပုံမြင်လေးပေါ့ကျွန်တော်အဲ့ဒါဟိုရင်ခေါင်းထဲမှာငွေစဉ်းစားမိတယ်အဘာရောဆိုတော့ तू ကပြောတယ်ရင်းနဲ့ तू ကဟို fitness ဆိုအရင်ဟိုရင်စိတ်ဝင်စားတယ်ပေါ့စိတ်ဝင်စားတယ်အားစိုက်ပြီးတော့လည်းလုပ်တယ်လုပ်တော့ကအဲ तू က January February February March လတဝက်လောက်ကြည့်ဦးတဲ့ तू ကဂျင်းမို့သွားအောင်မသွားဘူးတဲ့အိမ်မှာပဲသူစော့တယ်เอาเลยสอนิดๆกုံบีหลูฤอกองลงอ่ะฮะดีนิดတော့ငါပေါင်200နေပေါင်140ချမယ်ကွာပေါင်160နေ120ချမယ်ကွာဆိုပြီးတော့အကြီးနေဝင်လာကြတာပဲဒါပေမဲ့ February လောက်ကျရင်အပြာရှူသွားကြတော့ဆရာဂျင်းနေမှာလူမကြံတော့ဘူးပေါ့အဲအဲ့တော့မှ तू ပြန်သွားတယ်လူရှုပ်လို့ရမဟုတ်ရင်လည်းအဲ့တော့ကျွန်တော်ကြည့်ညာကျွန်တော်ဟိုရင်ကြီးလဲကြီးရပါတယ်ဒါပေမဲ့တွေးမိရတော့ဘာလို့ဆိုတော့ဗျာဖြစ်နိုင်တယ်မဖြစ်နိုင်ဘူးအေးချာမသုံးသက်ပင်တယ်ပေါင်160နေ120ကိုချမယ်လို့စဉ်းစားတာတဲ့ဟာဒီနေ့တော့အိထာမတင်ပတ်ခါလုံးမယ်ဒီနေ့တော့ဘယ်လိုလုပ်မလဲဆိုတော့အဲ့လိုမျိုး immediate goal အသေးစားလေးပေါ့အဲ့လိုမျိုးတွေကိုအရင်ဆုံးချတဲ့အလိုကျွန်တော်ကရောက်ပြီ
ဟုတ်ကဲ့ကိုယ်တိုင်လည်းပြည့်မြောင်လို့လို့ရမယ်ဟာမျိုးလေးတွေပေါ့နော်မဖြစ်နိုင်တော့ဟုတ်ကဲ့မဖြစ်နိုင
်တော့
စဉ်းစားနေရအောင်စဉ်းစားလို့
ရတဲ့ဟာမျိုးဖြစ်မှာလဲကိုကဒီ achievement ပေါ့တကူကိုဟိုပိုင်နိုင်ရရှိရဲဆိုတော့စိတ်နဲ့ထပ်ပြီးတော့စူးစမ်းဖို့စိတ်ခွန်အားဖြစ်မယ်အဲ့ဒါကျွန်တော်ယုံကြည
်ဟုတ်ကဲ့ဟိုအဲ့ဒီလိုမျိုးကလည်းတကယ်တမ်းဆိုရင်ဟိုကိုနေတူကကိစ္စရက်လေးတွေကိုကိုဘွားလေးတိုးတက်အောင်ဘယ်လိုပြုပြင်သွားမလဲဆိုတာကိုပြန်ပြီးတော့သတိပြုမိပြီးတော့ပြန်ပြီးတော့တိုးတက်အောင်လုပ်တာမျိုးပေါ့နော်ဟုတ်ကဲ့မက်တင်စာရှင်လေးကြီးခုနကတော့ပြောတယ်မြန်မာပြည်ကဟိုဒီရင်ကျင်းမှုအခြေအနေထားမှာပေါ့နော်ဒါလို့ကိုဘောက်ကိုဒီရည်မှန်းချက်ချပြီးတော့လှုပ်ဆောင်တာမျိုးမရှိဘူးဆိုတော့ဒီရည်မှန်းချက်ချပြီးတော့အရှင်မပဲဖြစ်ဖြစ်ဟိုဒီအိမ်အိမ်အိမ်အောင်ဦးစီးပဲဖြစ်ဖြစ်ဒါမှမဟုတ်ចောင်းသားចောင်းသားအလျောက်နိုင်ငံရေးသမားနိုင် င်ငံရေးသမားအလျောက်ရည်မှန်းချက်လေးတွေချပြီးလုပ်တဲ့အခါမှာဘလို့ပို့ပြီးတော့ကိုယ့်ရဲ့စိတ်ကိုခွန်အားဖြစ်စေတယ်လဲဆိုတာမဲ့တင်စာရွှင်လဲကြီးရဲ့ဟိုကိုတွေ့ဟိုဥပမာလေးနဲ့ပြန်ပြောပြပေးပါလားရှင
်။ကျွန်တော်ဒီလုပ်ငန်းပိုင်းလုပ်ဆောင်တဲ့အခါမှာတောင်းတာရွယ်ဖြစ်စေပေါ့နော်ဒီဒီနိုင်ငံရေးလုပ်ဆောင်တာဖြစ်စေနောက်ဘယ်ညာလှူရှာတာဖြစ်စေအချိန်ကြီးမှာပဲလုပ်ဆောင်တာဖြစ်စေကျွန်တော်ဒီနှစ်သက်တစ်ခုရောက်သွားတဲ့အခါမှာသူရဲ့လုပ်ငန်းဆောင်တာပုံစံကလည်းကြောင်းနေတော့အမျိုးမျိုးရှိတယ်။ဟိုကကျွန်တော်ခုလုပ်ဆောင်နေတဲ့လူမှုဖွဲ့စည်းရေးကတစ်နှစ်ကိုတစ်ခေါက်ဟိုရေးောက်ပွဲလုပ်ပါတယ်။ရေးောက်ပွဲလုပ်ပြီးဥဆောင်တဲ့လူတွေကိုကြောင်းနေတယ်။ပြီးတော့ဖွဲ့စည်းပုံအခြေခံကျွန်တော်ကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့စူးစမ်းတယ်။အဲ့မှာအကြောင်းလေးတွေနဲ့လုပ်တယ်ပေါ့။ဒါကဒီလုပ်ဆောင်မဲ့လုပ်ငန်းစဉ်တွေကိုလည်းအဲကျွန်တော်ချိုးချင်ပြီးဆက်မှတ်တာမျိုးလုပ်ဆောင်နေပေါ့။အဲ့လိုအဲ့လိုမျိုးဆက်မှတ်တဲ့အခါတိုင်းကဒီကုံတဲ့အခါမှာဗာမျိုးကိုဆောင်ရွက်ခြင်းလေဆိုတော့ပြည်ထောင်စုအလုံးရဲ့အများပါဝင်မှုနဲ့အဲစူပေါင်းတင်းတွေးပြီးတော့ဆောင်ရွက်တယ်ခေါင်းဆောင်အစ်တေခံမလားအဟောင်းတွေပြန်ခံမလားစသဖြင့်ဗာမျိုးကိုကျွန်တော်ဆောင်ရွက်တဲ့အခါမှာပြည်ရောက်မှုရှိတာဗာလဲဆိုတော့ဒီလူတွေကဂိုင်းလိုင်းပေါ့နော်သွားမဲ့လမ်းကြောင်းကိုကိုယ့်အောင်ရှင်းရှင်းလင်းလင်းသိတယ်ဆိုတော့ဘယ်လမှာဗာလီလောက်ရမလဲဆိုတော့ရှင်းရှင်းလင်းလင်းဖြစ်တဲ့အခါကျတော့ဒီကုံတဲ့အခါမှာကိုယ့်ရဲ့ကျွန်တော်ကလည်းဒီနေ့တော့ပြန်လည်ပြည့်တဲ့အခါမှာဘယ်အလုပ်တွေပြီးခဲ့တယ်မပြီးခဲ့ဘူးဒီအလုပ်တွေကလည်းကိုယ့်ရဲ့ကိုယ်ရင်းတနာမဒီရီမန်းချက်နည်းနဲ့တိုက်ညီမှုအလောက်ရှိတယ်လဲဆိုတော့တိုင်းလာရအရန်လွယ်ကူသွားတယ်အဲ့လိုလေကူခြင်းအဖြစ်အဲကျွန်တော်သွားလို့လည်းလမ်းကြောင်းရောက်လို့လည်းနေရာကိုရောက်ဖို့အတွက်ကခေတ္တလမ်းရှိတိုးနေကြလားအနောက်ဆုံးနေကြလားရက်တန်နေကြလားအခက်ကြီးတွေကကိုယ်ကိုစိုးစုံနေတယ်လဲပေါ့ဒါကိုပြန်လည်တုံးဆက်ရလွယ်ကူသွားစေပါတယ်ကျွန်တော်နေရေးလုံဆောင်တဲ့လူတွေဖြစ်စေလူငယ်တွေဖြစ်စေပြည်ပပနဲ့ကိုရောက်တဲ့နဲ့အရင်မှန်းချက်ကိုရအောင်သွားတဲ့ရေရေသွားနိုင်တဲ့အရေးချင်တော့သွားဖို့စိုးစားခြင်းနဲ့အရေးချင်းရှိရလို့များလာရင်ကျွန်တော်လူချင်းနဲ့ဖဲ့တော့ဟိုဒီမိုကရေစီတောင်ဆိုမြန်မာနိုင်ငံကလူငယ်သွားဖို့လူနေတဲ့အခြေအနေမှာအလုံးဝစိုးစားနိုင်ကြနိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့မတင်စာရှင်လေးကြီးကဒီမြန်မာနိုင်ငံကဖက်ဒရယ်ပြည်ထောင်စုနဲ့ဆက်ဆက်ပြီးတော့ပြောသွားလို့ကျွန်မအမေရိကန်ပြည်ထောင်စုကမောင်တသနာရေးထားတဲ့စာလေးကိုဖတ်ပေးခြင်းပါတယ်အဲမောင်တသနာကဒီနှစ်ဟောင်းကုံလို့နှစ်တစ်ကိုရမယ့်အချိန်မှာကျွန်တော်တို့ရဲ့မျှော်လင့်ချက်ကတော့စနစ်ဆိုးရဲ့ဒဏ်ရာဒဏ်ချက်တွေကနေပြီးတော့လွတ်မြောက်ပြီးတော့လုံးဝလွတ်လပ်ရေးဒါမှမဟုတ်လူတိုင်းကိုယ့်ရဲ့ခင်ကျွန်မကိုလွတ်လပ်စွာဖန်တီးနိုင်ခွင့်ရှိတဲ့ဒီမိုကရေစီနိုင်ငံတော်တည်ကြည်ပေါ်ထွန်းရေးအတွက်အစိုးရနဲ့တက်နိုင်တဲ့ပကပူးပေါင်းဆောင်ရွက်ရေးပဲဖြစ်ပါတယ်တဲ့ဒါသူရဲ့ရည်မှန်းချက်ပါဘာကြောင့်လဲဆိုရင်စနစ်ဆိုးကိုမဖယ်ရှားနိုင်သမျှကာလပတ်လုံးလူတိုင်းမိမိတို့ဘဝတိုးတက်ရေးအတွက်ဘလောက်ကောင်းတဲ့မျှော်လင့်ချက်တွေရည်မှန်းချက်တွေထားရှိကြစေအောင်ပြည့်မြောက်ဖို့အလွန်ခက်ခဲတယ်လို့ယူဆမိပါတယ်စနစ်ဆိုးကြီးအောက်မှာအကြောက်တရားတွေလှမ်းခြုံကုန်ပြီးတော့ကိုကျင့်တရားတွေပြက်ပြားကုန်ယုံတာမကလူသားဘဝတွေပါတည်ဆုံးကုန်ကြလို့ပါဒါကြောင့်မို့နှစ်သက်မှာစနစ်ဆိုးကိုလုံးဝချုပ်ငြိမ်းအောင်ဆွမ်းဆောင်နိုင်ရေးကကျွန်တော်ရဲ့အမြင့်မားဆုံးရည်မှန်းချက်ပန်းနိုင်ဖြစ်ပါတယ်ဒါကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ဒီနှစ်သက်ရည်မှန်းချက်သူရဲ့နှစ်သက်အတိတ်ထံ New Year Resolution ဖြစ်ပါတယ်ဒီမှာကျွန်မကကိုတသနာနဲ့ဓာတ်ရိုက်ဖုန်းပြောခွင့်မရလို့ဒါမမေးလိုက်ရတာပါဒီမှာကိုတသနာရဲ့ဒီနှစ်သက်မျှော်မှန်းချက်ကတော့အလွန်ကောင်းပါတယ်ဒါပေမဲ့ဒါကိုဘယ်လိုပြည့်မီအောင်သူလုပ်မလဲဘယ်လိုလုပ်ဖို့စဉ်းစားထားလဲဆိုတာကတော့ကျွန်မမေးချင်တဲ့မေးခွန်းလေးပါနော်ဆိုတော့အခုကိုကောင်းငိမ့်ဆိုးဝန်ထမ်းတွေကိုအရင်ချင်းမြင့်တင်တန်းတွေလိုက်ပြီးတော့ပို့ချပေးနေတယ်ဆိုတော့လူတိုင်းကရည်မှန်းချက်တစ်ခုရှိဖို့ဘယ်လောက်အရေးကြီးလဲသူတို့အနေနဲ့ကရောဒီကိစ္စပေါ်မှာဟိုနောက်ပိုင်းမှာလိုက်ပြီးတော့လိုက်ပါဆောင်ရွက်သလားအောင်မြင်မှုရှိတယ်အောင်မြင်မှုရှိတယ်ဆိုတဲ့တာရကားလေးတွေနည်းနည်းလေးပြောပြမယ်ပါရှင
်ကျွန်တော်ဖြည့်ကြည့်ပါမယ်အဲ့တော့အဓိကကကျွန်တော်တို့အမပီယာသူပြင်ပြောင်းလဲမှုလမ်းကြောင်းတစ်ခုကိုကျွန်တော်တို့တွားနေကြပြီအဲ့တော့တွားနေကြပြီဖြစ်တဲ့အတွက်ကျွန်တော်တို့ကဟိုးလုံးကဖြစ်ပြီလို့လုပ်ချင်တာလို့ဟလာဟိုအသိပြတယ်လို့ဟိုကိုယ်ရောက်ရင်ဟိုတက်နေတော့မယ်ဒီကိုယ်ရောက်ရင်ဒီတက်နေတော့မယ်ဆိုတဲ့ပုံစံမျိုးတွေကိုကျွန်တော်တို့ကတွားလို့မရတော့ပါဘူး internationally ပေါ်တော့နိုင်ငံတကာစံနှုန်းစံထားရည်နဲ့ညီတဲ့ဒီကျင့်ဝတ်တွေလုံထုံးလုံလူတွေနဲ့ကျွန်တော်တို့ကသွားရမှာဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအခြေခံစိတ်ထားစိတ်ဓာတ်တော့ပုံလုံးကြီးပြောပုံပြောနည်းတွေကိုကျွန်တော်တို့ကစတင်ပြီးတော့ဒီဝန်ထမ်းတွေကိုကျွန်တော်တို့ကလေ့ကျင့်ပေးပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့အခြေခံအနေပြုပြင်ပြောင်းလဲမှဖြစ်တာမျိုးရတာမလို့ပါ။အဲ့တော့ဥပမာလေးတစ်ခုကျွန်တော်ပေးရလို့ရှိရင်ဟိုမေးလေမိသားရှိတာပါဝန်ထမ်းတွေအားလုံးကိုမေးဘူးပါလေဂျားဖြတ်ဘူးလားဆိုရင်မေးခွန်းလေးကျွန်တော်အများနဲ့မေးပါတယ်ဟုတ်
ကဲ့အဲ့
တော့ဂျားဖြတ်တယ်ဆိုတာဗာလဲဆိုတော့တန်းစီတဲ့အကျင့်ကိုကျွန်တော်တို့လူမျိုးတွေကနေကြတယ်ဗျဒီမှာပဲတော့သွားပေါ့နော်မာစတီမတ်တို့ညာသွားမယ်ဟိုတန်းစီရမယ်အလုပ်ကိုကျွန်တော်တို့လူမျိုးတွေကဝါသနာမပါကြဘူးဝါသနာမပါတာလားမဝါသနာမပါတာလဲခါနိုင်လို့ကျွန်တော်တို့တွေမတီးကြရတယ်လည်းဖြစ်နိုင်ပါတယ်အချို့တွေမှာတကယ်မတီးလို့လည်းဖြစ်နိုင်ပါတယ်ပြုပြင်ပြောင်းလဲရေးဆိုတဲ့ဟာမျိုးကို training တွေလုပ်တဲ့အခါမှာတန်းစီရတယ်ဆိုရင်အကျင့်လေးတစ်ခုကိုပဲ ရအောင်ကျွန်တော်စူးစမ်းကြည့်ပြီးပါတယ်ဟိုဒါကျွန်တော်အတွေ့အကြုံလေးတစ်ခုပြောတာပေါ့ကျွန်တော်တို့ကနိုင်ငံတော်ကြီးတွေနိုင်ငံရေးတွေအကြီးကြီးတွေကျွန်တော်တို့ပြောနေကြမယ်ဆိုတာဦးချင်းတယောက်ချင်းကနေပြီးတော့မှကိုယ့်ရဲ့ resolution လေးတွေကိုစအမိုက်မပြစ်တော့ဘူးကွာနောက်နေ့ကြလို့ရှိရင်ငါအမြဲတမ်းအမိုက်ပုံနေပဲတယ်မယ်ငါအမြဲတမ်းတန်းစီမယ်ဟုတ်လားကောင်းမောင်းလို့ရှိရင်စီးနဲ့ခနဲ့မောင်းမယ်ညင်းညာပြီးမယ်အခါသိပြီဒါလေးတွေကိုပဲယူလေးတွေစိုက်ကြမယ်ဆိုလို့ရှိရင်ကိုကျွန်တော်တို့ရဲ့တိုးတက်မှုကတကယ်ကိုဟိုတိတိတတ်တာဖြစ်သွားမယ်လို့တော့ကျွန်တော်နေနေယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုကောင်းချင်းဆိုတာဒီအမိုက်မပြစ်တော့ဘူးလို့ဒီတန်းစီမယ်လို့ပြောလိုက်လို့ကျွန်မဒီနှစ်2018ခုနှစ်အတွက်ဟိုပြောနေကြရတယ်ပေါ့နော်ဟိုလှုပ်လို့လည်းရနိုင်မယ်လူတိုင်းပြေးမိအောင်လုပ်နိုင်မယ် New Year Resolution ကိုဒီပိုင်းနှစ်နိုင်လုပ်နိုင်မယ်ဆုံးဖြတ်ချက်လေးတွေဆိုပြီး Newsweek Magazine ကြီးကနေပြီးတော့ဒီ online ပေါ်မှာဖော်ပြထားတဲ့အချက်လေး15ချက်ရှိပါတယ်ပြီးတော့ရင်သောရရှင်နေအားလုံးသိအောင်ကျင်းကျုံလေးပြောပြပေးသွားပါမယ်အခုတော့ကျွန်မဒီလေလိုက်ပေါ်မှာစောင့်ပြီးတော့ဝင်ပြီးဆွေးနွေးခြင်းနေဆိုတဲ့သောရရှင်ပခုတ်ကူကကိုခင်မောင်လင်းကိုခေါ်ခြင်းပါတယ်ကိုခင်မောင်လွေမင်္ဂလာပါရှင်ကြားရပါလ
ား
ဟုတ်ကဲ့ပါကိုခင်မောင်လွေညီကြားဟုတ်ကဲ့နှစ်သက်အတွက်ရည်မှန်းချက်ဘယ်လိုရှိပါလဲ
ဆရာရည်မှန်းချက်ကတော့ပြည့်ပြင်းမှာအနေထားနဲ့တောက်ဖို့လေဟောဓာတ်ပြီးတော့ on our self ကိုသိရှိပါရဲ့ဟိုအမြာခီးပြီးတော့ကတော့ဟောဒီကစပါးကြီးညာအကောင်လို့အခြေရှိပါရဲ့ဒီကောင်းဝင်ကြီးကောင်းဝင်တယ်မြင်းနိုင်ငံကောင်းဝင်တယ်လူလူနဲ့အတူတူပြီးတော့ဒီကြားအနေအားနေပြီးတော့ကိုရရလဲဆုံးမသားပါရဲ့ဒီလိုဒီညကောအတွတ်တွေ့ဖို့တဲ့ဒီနေ့ဒီကြားပြီးတော့ဒီနာဝရီရဆိုချင်တာကောင်းလို့ပြေ
ဟုတ်ကဲ့ဟုတ်ကဲ့ပါရှင်ဟုတ်ကိုခင်မောင်လွင်ရဲ့ရည်မှန်းချက်ကတော့အားလုံးကထားကြတာပဲเนาะကိုခင်မောင်လွင်ရဲ့အခုပြောသွားတဲ့ရည်မှန်းချက်လေးတွေကလည်းအမတမဟိုတင့်မြတ်ကောင်းမွန်ပါတယ်ဒီရည်မှန်းချက်တွေအကောင့်ထဲပေါ်အောင်ဒါမှမဟုတ်အခုပြောသွားတဲ့ရည်မှန်းချက်တွေထဲမှာတော့အနည်းဆုံးဘယ်နှစ်ခုကိုအကောင့်ထဲပေါ်ဖို့လုပ်မလဲဘယ်အချိန်မှပြန်သုံးသပ်မလဲဆိုတော့ဒီနောက်ကနေပြီးတော့ဟိုစဉ်းစားစီစဉ်ထားတာလေးများအချိန်အတိုင်းတားဇာလေးနဲ့ရှိပါလားရှင
်ဟုတ်ကဲ့အကျွန်းမျက်စိနဲ့သုံးသပ်နေလားကျွန်တော်ကိုလုပ်တဲ့ဟာလေးတွေကိုကိုယ်တော်ရှိရှိလည်းကျွန်တော်တုံ့ပြန်ပြီးတော့လုပ်ကြည့်ပါရအောင်ကျွန်တော
်ဟုတ်ကဲ့
ကိုအရင်ဒီဝိအစားရလေကျွန်တော်ကြည့်ပါရခင်ဗျာ
ဟုတ်ကဲ့ဟိုကိုပေါကိုပြန်ပြီးတော့စင်ကျင်တုံ့တက်တယ်ဆိုတော့ဟိုကိုပြုနှစ်တိုင်းပြုမှုခဲ့တဲ့အပြုမှုတွေကကိုရည်မှန်းထားတဲ့ရည်မှန်းချက်တွေနဲ့ကိုက်ညီမှုရှိပါသလားလက်တွေ့မှာဘလို့အခက်ခဲတွေကြုံရပါလဲရှင
်အမှတ်ချက်ရည်ကြည့်ရကျွန်တော်မအားဘူးဝရိယအားနေတာအားလို့တစ်ခါရတယ်ဟိုပေါ်ဝင်နေအတိုင်းမကန့်မှာရှိပါတယ်ကျွန်တော်မအားရည်ကျွန်တော်အခက်ခဲတွေရှိတယ်အဲ့ဒါကျွန်တော်ကိုအဲ့ဒါနဲ့တော့အော်တော့ကိုတင်းနေပြီးတော့ချီချီတူတမ်းအဆုံးဘယ်လိုလဲလဲလဲလဲကြည့်ရတယ်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုခင်မောင်လွင်ရေဖုန်းချလိုက်ပါမယ်နော်အထူးကျေးဇူးတင်ပါတယ်တိုက်ရဲလေးလိုက်မှာပါဝင်ပြီးဆွေးနွေးတဲ့အတွက်ဟုတ်ကဲ့ကျမဒီမှာဟိုကိုလှဖုံးမြင့်ကိုပြန်ပြီးခေါ်ခြင်းပါတယ်ဟိုအချိန်ကလည်းကျမတို့ဒီ9မိနစ်လောက်ပဲရတော့လို့ပါကိုလှဖုံးမြင့်အနေနဲ့ဒီမြန်မာနိုင်ငံကနေပြီးတော့ဒီနိုင်ငံရဲ့ခြားဒီအမေရိကန်ပြည်အောင်စုထိရအောင်လားအလုပ်တွေရဟိုဒီ scholarship တွေရအောင်ကြိုးစားခဲ့တယ်ဆိုတော့လူငယ်တွေအနေနဲ့ဟိုသူတို့ချမှတ်ရတဲ့ပန်းနိုင်ကိုဘလို့ပြည့်မြင့်အောင်လုပ်လို့ရမလဲကိုတွေနဲ့နှိုင်းရှင်ပြီးတော့ဒီပြင်းမြအောင်လုပ်လို့ရမယ်ဆိုတော့ဟိုအချက်လေးတွေပေါ့နော်သူတို့လိုက်နာတင်တဲ့အချက်လေးတွေကိုပြောပြပေးပါလားရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အခုနကပြောသွားသလိုပါပဲเนาะဒီ goal ဒီညီမှန်းချက်အကြီးတစ်ခုဘယ်လိုမှမဟုတ်နှစ်ခုပေါ့ဒါတစ်နှစ် plan အတွင်းရှိရှိ၅နှစ် plan အတွင်းရှိ၃နှစ် plan အတွင်းရှိဘယ်လိုပဲထားတာညီမှန်းချက်အကြီးနှစ်ခုသုံးခုကတော့အမြဲကိုယ့်ရဲ့ကောင်းတယ်မှာရှိရမယ်အဲဒါပေမဲ့ကအဲ့ဒီညီမှန်းချက်ကိုရောက်ရှိဖို့အတွက်ကကြတော့ဒီညီမှန်းချက်အသေးလေးတွေပေါ့။ဒါဒီနေ့ချက်ချင်းလုပ်ရင်ပြီးနိုင်တယ်။ဒါမှမဟုတ်လည်းတပတ်အတွင်းလုပ်ရင်ပြီးနိုင်တယ်။အဲ့ဒါမျိုးတွေကိုထပ်ပြီးတော့ထား။အဲ့လိုမျိုးထားတဲ့အခါမှာအရေးကြီးတာအမှားရယ်ကျွန်တော်ဒီသတိထားမိကိုယ့်အကူလည်းဟိုရင်ပြင်သုံးမိရတော့ပါလဲဆိုတော့ tracking ပေါ့နော်။ဟိုလိုက်ပြီးတော့စရင်းစိတ်ကောက်တယ်လို့မျိုးဟိုကောက်လို့ရတဲ့ tracking calendar ဆိုတာမျိုးတစ်ခုကျွန်တော်ထားပါတယ်။ကျွန်တော်ရဲ့ goal ပေါ့။အမြဲစိတ်တိုင်းလို့ပါလဲကျွန်တော်ထားရဲ့ goal ကတော့ဒီ balance lifestyle အကောင်ဘက်ဆုံးမှာညီညာတဲ့အဲတော့ပါပေါ့နော်အချိန်လေးအဲ့အမျိုးတစ်ခုဖြစ်အောင်ကျွန်တော်ထားအဲ့လိုမျိုးရပြီလို့ပြောရမှာမဟုတ်ဘူးဒါပေမဲ့ကျွန်တော်အဲ့အမျိုးလုပ်ဖို့အမြင်ထိုင်ကြိုးစားတယ်အဲ့မှာကျွန်တော်ကဟို category breakdown ပေါ့နော်ဒီဟိုကဏ္ဍ၅ခုကျွန်တော်ခွဲတယ်ဗျာ domestic ကတော့အလုပ်ပေါ့အလုပ်ကတော့ဒီအလုပ်နဲ့ဆက်ဆက်ပြီးတော့ဘယ်လိုမျိုး goal တွေဘယ်လိုမျိုးအဲ့ဖြစ်နိုင်ကြဘယ်လိုမျိုးအဲ့ achievement တွေလိုချင်တယ်ပြီးနောက်တစ်ခုကတော့ကျောင်းနော်အခုကျွန်တော် master ဟိုဆက်ပြီးတော့တက်နေတဲ့အတွက်ကျောင်းအတွက်အချိန်ဘယ်လောက်ပေးမလဲပြီးရင်ကျန်းမာရေးပေါ့ကျန်းမာရေးအတွက်အချိန်ဘယ်လောက်ပေးမလဲအဲ့ပြီးရင် family ဒီဒါညာပြည့်တဲ့အချိန်ဘယ်လောက်ပေးမလဲပြီးရင်ငွေချင်းပေါ့ငွေချင်းတွေအချိန်ဘယ်လောက်ပေးမလဲအဲ့ဒါကိုကျွန်တော်ကဒီအယောင်၅ခုနဲ့ခွဲပြီးတော့ကျွန်တော် calendar ပေါ်မှာနေ့တိုင်းလို့လို့ပါပဲဒီနေ့တော့အဲကျောင်းအတွက်အချိန်ဘယ်လောက်ပေးလိုက်ဒီနေ့တော့အလုပ်အတွက်အချိန်ဘယ်လောက်ပေးလိုက်အဲ့ပြီးရင်ကျွန်တော်အဲ့ဘေးမှာအဲ့အယောင်တွေတစ်ခုချင်းစီအတွက်ကျွန်တော် box တွေတစ်ခုထားထားတယ်အဲ့ box ထဲမှာကျွန်တော်ဘယ်နေရာမှာလစ်ဟင်းတယ်ပေါ့ နေနေဆိုတော့ကျွန်တော်အမြဲချရည်ရဲ့အဲ့ညာကျွန်တော်တလကုန်သွားတဲ့ခါကျရင်ကျွန်တော်ပြန်ကြည့်ရတာမှာတနေ့နေ့မှာကျွန်တော်အယောင်တွေကဖြစ်ရတယ်လားအလုပ်တွေအလုပ်မှာအယံများနေတယ်ဒါမှမဟုတ်ကျွန်တော်တကယ်ကြီးတွေအတွက်အချိန်ပေးတာအယံများနေတာဒါမှမဟုတ်လည်းအဲစာရင်စာမအားနေနေလားအဲအဲ့ဒါကိုကျွန်တော်အမြဲလိုက်ပြီးတော့ track လုပ်လို့ရတယ်နောက်ပြီးတော့ကျွန်တော်လင်းဟင်းတာယူချရည်တဲ့ box ကိုကျွန်တော်ထားတယ်ဆိုတော့ဘာလို့လဲဆိုတော့ကျေဥမာအဲကျွန်တော်ကဒီစာအုပ်ပဲဒါမှမဟုတ်လည်းအလုပ်ကိုပဲမဲပြီးလုပ်နေတာတကယ်ကြီးတွေအတွက်အချိန်မပေးနိုင်မိသားစုအတွက်အချိန်မပေးနိုင်လို့ဆိုရင်ပုံမှန်ကိုယ့်အကူတော့ကိုယ့်ရဲ့ဒီဟိုလှုပ်ထုံးလှုပ်စင်ထဲမှာပဲလဲပတ်ပြီးတော့မျောနေရတဲ့အတွက်ကိုယ့်အကူအချိန်မှာပြီမယ်ဒီထားမိဒီမှာထားမိမယ်ဒါပေမဲ့အဲ့ဒီဘေးက box ကိုကြည့်လိုက်ချင်ရပြီဟာအော်ဒီတစ်ခါတော့တကယ်ကြီးတွေကိုမထွက်ဘူးမထွက်ဘူးပြောရ3ခေါက်4ခေါက်ရှိနေပြီဒီတစ်ခါတော့တို့အလိုလိုက်ပြီးလိုက်အဲ့ဒီခေါက်တော့ဟာအိမ်ကိုပုံမဆက်တာ3ဘက်ရှိနေပြီပြန်ဆက်လိုက်ဦးမယ်အဲ့လိုမျိုးပေါ့အဲ့လိုမျိုး track လေးလုပ်ဖို့အတွက်အဲ့လိုမျိုး seasoning နဲ့ထားပြီးတော့ဒါတော့တစ်ခါလေကြာရင်တော့လည်းလွတ်တာပေါ့ဗျာ
ဒါပေမ
ဲ့တကယ်တမ်းများ seasoning နဲ့ဟိုလိုက်ပြီးတော့
โอเคโกโกโอเคโกละบ้องเนี่ยပြောသွားတယ်ဒီ tracking calendar ဟိုကိုပေါ့ကိုဟိုငါအဆုံးဖြတ်ထားရေးရေးမဲချက်ပြင်မိရလားငါဘာလို့ဖြစ်လဲဆိုတာလေးကိုဟိုနေ့စဉ်မဟုတ်နေမှာအပတ်စဉ်လာစဉ်ပြင်ပြီးတော့ကြည့်ရဲဆိုတာအမတန်ကျွန်တော်တို့အားလုံးအကျင့်ကျန်အတူယူတင်တဲ့ကိစ္စလို့ထင်ပါတယ်ကျွန်မဒီနှစ်သက်တွေးဆိုပြီးတော့စာရေးထားတယ်ဒီတော်ရရှင်တယောက်ရဲ့စာလေးကိုဟိုကိုအောင်အောင်ဖတ်ပြပေးပါလားကိုကြော်ရှင်ရေးထားတာပါ
ငယ်တုန်းကတော့ဘာမှမတွေးပြခဲ့ပါဘူးလူငယ်ဘဝရောက်လာတော့စာကောင်းကောင်းသင်မယ်ကြီးလာရင်ဘာဖြစ်ချင်တယ်ပေါ့ဖြစ်အောင်လဲလုပ်ခဲ့ပါရဲ့လော့ဂီနဲ့ဟာချဲ့တဲ့လောက်ကြေပြောသလိုလော့ဂီအာယုန်တွေကလည်းပေါများလှပါတယ်ကာမဂုဏ်နောက်ကိုလိုက်ရတာမဆုံးနိုင်တဲ့ကန္နာယခီးရှည်ကြီးတွားရတယ်လို့ပါပဲဒီရွယ်ရောက်မှတွေးမိတာရှိပါတယ်ငယ်တုန်းကဗုဒ္ဓစာပေနဲ့အဆုံးအမတွေကိုဂါဂနနလေးလာခွင့်မရခဲ့တာအလွန်နဲ့နာလှပါတယ်လူဆိုတာခက်သားပါလားတန်ွေကဆိုတာအင်မတန်ရခဲ့ပါတယ်တီပေါက်တီဝရောက်ဖူးတာတောင်စိတ်မကုံတတ်ပါဘူးတန်တရာဟာအစမထင်ပေမဲ့အဆုံးရှိတာတေးကြပါရယ်ဗုဒ္ဓရဲ့အဆုံးအမတိုင်းတန်တရာတစ်ဖက်ကန်းကိုမက်ကင်လန်းနဲ့ကူးမယ်ဆိုရင်ရောက်နိုင်ပါရယ်တရဝအားလုံးအလွတ်အကျွတ်ကူးခတ်နိုင်ကြပါစေလို့နှစ်သက်အတွေ့ဆူတောင်းလိုက်ပါရယ
်ဟုတ်ကဲ့ဒါကတော့ဒီသောရရှင်ရေးလာတဲ့ကိုကျော်ရှင်ရေးလာတဲ့သူရဲ့နှစ်သက်တွေပါကျမတို့လည်းအချိန်သိမ့်မရှိတော့ပါဘူးကျမဒီအဲအတော့အခုပင်နိုင်ဆွေးနွေးပေးကြတဲ့သူရဲ့ဒီနှစ်သက်တွေလေးတွေသိကျင်ပါရယ်ကိုလာဖုံးမြင့်နှစ်သက်တွေပါရှိပါလေခက်တူတူလေးပြောပြပေးပါနော
်နှစ်သက်တွေကတော့ကျွန်တော်လည်းဆက်ဆက်ပြီးတော့နံပါတ်၁ကတော့အဲဒီမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံနှစ်ခုကြားစီးပွားရေးလူမှုရေးနိုင်ငံရေးဆက်ဆံရေးပုံမှုပြီးတော့တိုးတက်လာအောင်မြင့်တင်လာအောင်လို့ဘက်ဆောင်ကနေကျွန်တော်ပါဝင်ကူညီမယ်အဲဒီလိုဒီချိန်ထဲမှာပဲကျွန်တော်ရဲ့နှစ်ကုံတဲ့အခါမှာမာစတာကို thesis ကိုအချိန်မီရေးမယ်ပြီးတော့မင်းမေကိုဒီဘက်ကိုအနည်းဆုံး3ခါလောက်ဖုန်းခေါ်မယ်ဆိုတော့အတွေ့ရှိရတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်ရီမန်းချက်တွေပြေဆုံးပါစေလို့ဆုတောင်းပေးပါရယ်ကိုကောင်းချင်းဆုံးအောင်နှစ်သက်တွေလေကျွန်မတီးခွင့်ရှိမလား
ဟုတ်ကဲ့ပါကျွန်တော်ဒီနှစ်သက်မှာကျွန်တော်အလုပ်နဲ့ဆက်ဆိုင်တဲ့အဲကျွန်တော် international coaching certificate တစ်ခုကိုကျွန်တော်ဒီသားမှာသွားပြီးလေ့လာဖို့ရှိတယ်ဒီ certificate တစ်ခုကျွန်တော်ဟို certified coach ဖြစ်အောင်လုပ်ဖို့ကျွန်တော်ပြင်ဆင်ထားပါတယ်ဒီတရားတစ်ခုကတော့ကျွန်တော်ဝယ်ထားတဲ့အောက်တွေတော်တော်များနေပါပြီအဲတော့အဲ့အောက်တွေပုံပုံဖတ်ပါမယ
်
တရားတစ်ခုကလည်းပိုအရေးကြီးပါအဲကျွန်တော် weight ရမ်းတက်ပြီးတော့ခါ38ဖြစ်နေတဲ့အတွက်ကျွန်တော်တက်လက်မလျှော့ပါမယ်ခါ36ဖြစ်အောင်လုပ်ပါမယ်လောက်ပါပဲ
ဟုတ်ကဲ့အကုန်လုံးပြေးနိုင်အောင်လို့ပြင်မိနိုင်ပါစီလို့ကျွန်မဆူတောင်းပါတယ်ကျွန်မကတော့ weight ထားတာအောင်မြင်တယ်လို့ပြောရမယ် weight ကြောက်ရတယ်ဆိုတော့ဟုတ်ကဲ့မက်တင်သာရှင်းလဲရောဒီနှစ်သက်အတွေ့လေးဘယ်လိုများဆုံးဖြတ်ချက်ထားချထားပါလဲပြောပြပေးပါအောင်အမတင်စာရွှန်းလေးကြီးက
နှစ်တက်မှာ2018ခုနှစ်မှာရက်ကြီးဆိုင်ရာပေါ့နော်ရက်ကွက်သေးရအဆင့်ဒီမိုကရေစီပုံမျိုးတက်တဲ့ရဲ့အတွက်ကိုဆက်ဆန်းတမန်နဲ့ကိုယ့်ရဲ့ရှိတဲ့ဒီလူအားညံ့အားပေါ့နော်ဒါကိုအသုံးချပြီးဆောင်ရွက်မယ်အဲ့လိုလို့ကိုယ့်အတွက်လက်ညာရဲ့အပိုင်းဆိုင်ရာပုံပြီးတော့နားလည်သိရှိအောင်စူးစမ်းမယ်လို့ဆုံးဖြတ်ထားပါတယ်
ဟုတ်ကဲ့ပါရှင်ရည်စူးပြီးတော့စူးစမ်းအကောင့်ထည့်ဖို့နေရရအောင်မြင်ပါသေးလို့ဆုတောင်းပေးပါတယ်ဒါနဲ့ကိုအောင်ဆွေရောစတူဒီယိုထဲမှာသတင်းဖတ်ရအောင်မယ်ကိုအောင်ဆွေရဲ့နှစ်သက်အတွေ့လေးပြောပြပါအောင
်အဲကျွန်တော်ကတော့ဒီနှစ်ကကျွန်တော်အတွေ့ရတော့ကျွန်တော်နှစ်တိုင်းတော့ဗမာပြည်ကိုပြန်နေကြပါပြီဒါပေမဲ့ဒီနှစ်ကတော့ကျွန်တော်လမ်းကြောင်းပြောင်းပြီးတော့ဥရောပဘက်ကိုသွားမယ်လို့ကျွန်တော်ဆုံးဖြတ်ထားတယ
်
အဲ့ဒီအစီအစဉ်ကိုအကောင့်ထဲဖော်မယ်လို့ဖော်နိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့အေပီလာထီစောင့်ကြည့်အောင်မယ်တကယ်နားနေတော့မှမမာပြီတော့သွားနိုင်မယ်ဆိုတော့ဟုတ်ကဲ့တော်ရရှင်တွေကိုကျွန်မဒီမှာ news week မှာပြောထားရဲဟိုတို့လွယ်လွယ်ကူကူနှစ်သက်မှာဘာကြီးလုံနိုင်လဲဆိုတဲ့ဟာလေးနည်းနည်းပြောပြချင်ပါတယ်เนาะတခါကဟိုကလည်းငားများများစားပါတယ်ကျမရေးအတွက်ကောင်းလို့တခါကကျတော့မိသားစုတွေနဲ့များပို့ပြီးတော့ assessment လုပ်ပါတယ်နောက်တခါကကျတော့အိယာစောစောဟိုဝင်ပါတယ်နောက်တစ်နေ့ကျရင်ပို့ပြီးတော့အရင်ပြေဖြိုးပြီးတော့ပေါ့လေအလုပ်တွေတခြားလုပ်နိုင်မယ်ဆိုတော့အားလုံးအတွက်မင်္ဂလာနှစ်သက်ဖြစ်ပါစီလို့ကျွန်မအထူးဆုတောင်းပါတယ်ရှင်ကျေးဇူးတင်ပါတယ်
မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုင်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအစီအစဉ်ဆုံးမသက်ခင်မှာတော့တေးချစ်ပရိသတ်အတွက်တေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ Taylor Swift ရဲ့ New Year's Day ဆိုတဲ့သချင်ကိုနှာထောင်ကြရအောင်ပါရှင်။ There's glitter on the floor after the party. Girls carrying the shoes down in the lobby.Candle wax and Polaroids on the hardwood floor. You and me from the night before, but don't read the last page. But I stay when you're lost and I'm scared and you're turning away. I want your midnights, but I'll be cleaning up bottles with you on New Year's Day.Squeeze my hand three times in the back of a taxi. I can tell that it's gonna be a long road. I'll be there if you're the toast of the town, babe. Or if you strike out and you're crawling home. Don't read the last page, but I stay. When it's hard or it's wrong or we're making mistakes, I want.Midnight, but I'll be cleaning up bottles with you on New Year's Day. Hold on to the memories, they will hold on to you. Hold on to the memories, they will hold on to you. Hold on to the memories, they will hold on to you. And I will hold on to you.Stranger whose laugh I could recognize anywhere. Please don't ever become a stranger.Taylor Swift ရဲ့ New Year's Day ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့မနက်တနားကြီးအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုတနင်္ဂနွေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုတော်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။အီရန်နိုင်ငံမှာအစိုးရဆန့်ကျင်သူတွေကရောထောက်ခံသူတွေပါဆန္ဒပြနေကြကြီးမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်အစိုးရကိုအပြစ်တင်ရှုံချလိုက်ပါတယ်။အီရန်အစိုးရကိုကန့်ကွက်တဲ့ဆန္ဒပြမှုတွေ၃ရက်ထဲရောက်လာပြီးတခြားမျိုးတွေကိုပါပြန့်နှံ့နေချိန်မှာအစိုးရထောက်ခံသူတွေဟာတဟီရန်မျိုးတော်ရဲ့လမ်းမတွေပေါ်မှာဆန္ဒပြလာကြတာဖြစ်ပါတယ်။စက်တင်ဘာ၁၉ရက်ကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တဲ့မင်ကွန်းနဲ့ကတချို့ကိုထုတ်နှုတ်ပြီးသမ္မတထရမ့်ကအီရန်အစိုးရဟာသူ့ပြည်သူတွေကိုကာလကြာရှည်ဖိနှိပ်နေတယ်ဆိုပြီး Twitter ကနေထိုးနှက်ခဲ့တာဖြစ်ပါတယ်။ကမ္ဘာတဝန်းကမြို့ကြီးတွေမှာလာမယ့်2018နှစ်သက်ကိုကြိုဆိုဖို့အတွက်စုဝေးကြမယ်သူတွေရဲ့လုံခြုံမှုအတွက်အကြိုညမှာတိုင်းနယ်ချိတဲ့ရဲဝန်တန်းတွေစစ်ဖက်နဲ့လုံခြုံရေးဆိုင်ရာဝန်တန်းတွေကိုတာဝန်ချထားမှာဖြစ်ပါတယ်။ American ပြည်ထောင်စု New York Times Square မှာနှစ်သက်ကူးချင်းနှစ်ဆင်ကျင်းပတဲ့နှစ်ဟောင်းဘောလုံးချပြီးနှစ်သက်ကူးပြောင်းလာစောင့်ကြည့်ပွဲဆင်နွှဲတဲ့ပရိသတ်ကနှစ်သန်းလောက်လာရောက်မှာမို့အဲ့ဒီနေရာတဝိုက်ကိုဝင်ရောက်မဲ့သူတွေအတွက်စစ်ဆေးမှုကိုနှစ်ဆင့်လှုပ်ဆောင်မှာဖြစ်ပါတယ်။လန်ဒန်မှာလည်းလုံခြုံရေးအတွက်ချင်းချောက်မှုတစုံတရာမရပေမဲ့မြေရောယထားလန်းတွေနဲ့လူများစုဝေးမဲ့နေရာတွေမှာလုံခြုံရေးအတွက်အထူးစီမံထားပါတယ်။အီရတ်တောင်အပါအဝင်နီပေါ်နိုင်ငံတွင်ကတောင်တန်းတွေမှာမတော်တဆဖြစ်ပေါ်မှုအန္တရာယ်ရောပါစေအတွက်တောင်တက်သမားတဦးတည်းပို့ပြီးတောင်တက်ဖို့အတွက်နီပေါ်အစိုးရကခွင့်မပြုတော့ပါဘူး။2018ခုနှစ်အတွင်းတဘာဝဘီးအန္တရာယ်ကြာမှုကိုကမ္ဘာတဝန်းအဆိုအဝါဆုံးခံရပေမဲ့မနှစ်ကလောက်မဆိုးဝါးခဲ့ပါဘူး။
ဒီနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.